Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်အောက်တိုဘာလ25ရက်တောက်ကြညာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ line တို့မီတာ3251ပြင် VOA website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်အတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ဒီညအစည်းအဝေးမူကတော့ကျွန်တော်ဝင်းမြမ
ကျမများတဆင်အောင်ပါရှင် VOA မြန်မာပိုင်းတောက်ချာနေ့နောက်ဆုံးရသတင်းတွေမှာတော့ American နိုင်ငံရဲ့ဝန်ကြီး Antony Blinken ဟာဒီကနေ့ Britain London မြို့မှာ Lebanon ဝန်ကြီးချုပ်နဲ့တွေ့ဆုံပါတယ်မြန်မာပြည်ထနာအတွက်အာဆီယံဖွဲ့အားထုတ်အပြေရှာတဲ့ပုံမှာကြိုးဆိုတယ်လို့ American ပြည်ထောင်စုကပြောပါတယ်အာနာရှင်အောင်ဦးတန်းရွှေရဲ့တမဲဟောင်းဒေါက်တာနေဆူးမောင်ကိုနိုင်ငံတော်တည်ငြိမ်ရေးနဲ့အစိုးရရန်တရားပြစ်အောင်လူမှုကွန်ရက်ကနေပြီးတော့လှုံ့ဆော်တယ်ဆိုတဲ့ဆွဆွဲချက်နဲ့စစ်ကောင်စီကဖမ်းဆီးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးပါမယ်ရှင်
ဟုတ်ကဲ့ပါမမများသိအောင်ရေအဲ့တော့အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ဗိုလ်ချုပ်မှူးကြီးအောင်သန်းရွှေရဲ့သမတ်ဟောင်းကိုစစ်ကောင်စီဖမ်းဆီးလိုက်တာမှာသုံးသက်သူက
မြန်မာစစ်တပ်ဟာအထောက်အထားရှိတယ်ထင်နေကြတယ်တကယ်ကသူတို့တစ္ဆာကဏ္ဍကအာဏာယာဒူပဲယာဒူအာဏာမရှိတော့တဲ့အချိန်မှာဘုသူ့ကိုမဆိုစီရင်နေမထေရတာမြန်မာစစ်တပ်မှာထုံးစံတယ်
နောက်ရခိုင်ဘက်အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခကြီးရှိတဲ့အမ်းမြုပ်ကိုအေးရခိုင်တပ်ကပိတ်ဆို့တိုက်ခိုက်မှုပြင်းထန်နေပါတယ်။နောက်မန္တလေးဘက်မှာတော့မြင်းချံမှာမိုးကြီးလိုအုတ်တိုင်းပြိုပြီးတဦးသေဆုံးခဲ့ရပါတယ်။အခုလိုသတင်းတွေပြီးမှာတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့မြို့သမီကန္တာနောက်သုဒ္ဓဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမမျှသိအောင်လည်းပဲကြောပြပေးပါမယ်ခင်ဗျ။
လက်နောနိုင်ငံတဲကိုအစ္စရေးလေးချောင်းကဆက်ပြီးတော့တိုက်ခိုက်နေတဲ့အချိန်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာဒီကနေ့ဗြိတိန်လန်ဒန်မြို့မှာလက်နောဝန်ကြီးချုပ်နဲ့တွေ့ဆုံပါတယ်။လက်နောနဲ့ကဟက်စ်ဘိုလာအကြမ်းဖက်အဖွဲ့ကိုနှိမ်နင်းမှုအတွက်လက်နောအစိုးရကိုအမေရိကန်ပြည်ထောင်စုကတော့ဖိအားပေးနေပါတယ်။ရှေ့လေပိုင်းဒေသခီးစဉ်ကပြန်လာတဲ့ဝန်ကြီးဘလင်ကန်နဲ့ပါရီမှာကျင်းပတဲ့လက်နောညီလာခံကိုတက်ရောက်ပြီးတော့ရောက်လာတဲ့လက်နောဝန်ကြီးချုပ်နာဂျစ်မီကာတီတို့လန်ဒန်မှာတွေ့တာပါ။Hezbollah ဖွဲ့ကိုပြစ်မှတ်ထားပြီးတော့ Lebanon မှာ Israel ဘုံးကျဲတိုက်ခိုက်တာတွေကိုချက်ချင်းရပ်ဖို့မပြောပေမဲ့ပြည်ပခါတွေကိုတန်တမာရေးအရအမြန်ဆုံးညှိနှိုင်းအပြေရှာဖို့လဲတောင်းဆိုပါတယ်။ Gaza နဲ့ Lebanon မှာဖြစ်နေတဲ့ပြည်ပခါတွေအဆုံးသတ်ဖို့ကြိုးစားတဲ့အနေနဲ့ရပ်ပိုင်းတွင်းညှိနှိုင်းမှုတွေတွေးဆဆွေးနွေးဖို့ရှိတယ်လို့ဝန်ကြီး Blinken ကမနေ့ကပြောဆိုထားပါတယ်ရှင်။
အီရန်မှာတော့ထောင်ချခံထားတဲ့နိုဘယ်ငြိမ်းချမ်းဆုရှင်ကိုထောင်ဒဏ်နောက်ထပ်6လတိုးလိုက်ပါတယ်။ငြိမ်းချမ်းဆုရှင်နာဂျီစ်မိုဟာမဒီကိုအောက်တိုဘာ19ရက်နေ့ကအမိန့်မနာခံမှုနဲ့နောက်ထပ်အခုလိုထောင်ဒဏ်တိုးလိုက်တယ်လို့သူ့လူမျိုးရေးကြိုးပမ်းနေတဲ့ညွန်ပေါင်းအဖွဲ့ကဒီနေ့ကြေညာချက်ထုတ်ပြန်လိုက်တာပါ။အမျိုးသမီးနိုင်ငံရေးအချင်းသူတယောက်ကိုအီရန်အာဏာပိုင်တွေကွပ်မျက်ခဲ့တဲ့အတွက်အယ်ဗင်အချင်းတောင်အမျိုးသမီးဆောင်မှဆန္ဒပြခဲ့တာကြောင့်အမိန့်မနာခံမှုနဲ့အခုလိုထောင်ဒဏ်6လတိုးလိုက်တာဖြစ်တယ်လို့ Free Najis Coalition အဖွဲ့ကပြောပါတယ်။လူခွင့်ရင်လှုပ်ရှားသူသတင်းတောက်ဆိုင်ဆီယမနာဂျစ်မိုဟာမဒီဟာ2022ခုနှစ်ထဲကထောင်ချနေသူဖြစ်ပါတယ်။2023ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းဆုကိုရရှိခဲ့သူဖြစ်တယ်လို့အီရန်နိုင်ငံကဒုတိယမြောက်နိုဘယ်ငြိမ်းချမ်းဆုရှင်အမျိုးသမီးလည်းဖြစ်ပါတယ်ခင်ဗျာ
။ရုရှားနေဇက်ကတ်စတီတာမှာမြောက်ကိုရီးယားတပ်တွေဖြန့်ချထားတယ်လို့ယူကရိန်းစစ်ထောက်လှမ်းရေးအမဏိယပြောပါတယ်။ပြည်ကနေရတည်တဲ့ယူကရိန်းကဒီဒေသအနေပြန်ပြီးတော့ဝင်တိုက်တာပါရုရှားရှေ့ပိုင်းဒေသမှာလေ့ကျင့်သင်ကြားပေးခဲ့တဲ့မြောက်ကိုရီးယားရဲ့ပထမဆုံးတပ်ဖွဲ့တွေရုရှားယူကရိန်းစစ်ပွဲတိုက်ခိုက်ရေးဇုန်ထဲထိရောက်နေတဲ့အကြောင်းနဲ့အထူးသဖြင့်ကတ်စ်မှာဒီမြောက်ကိုရီးယားတပ်ဖွဲ့တွေဝင်လာတာကိုအထောက်အထားတွေတွေ့ခဲ့တဲ့အကြောင်းယူကရိန်းစစ်ထောက်လှမ်းရေးကထုတ်ပြန်ချက်မှာဖော်ပြပါတယ်မြောက်ကိုရီးယားတပ်ဖွဲ့ဝင်12,000လောက်ကိုရုရှားစစ်အခြေစိုက်စခန်း5ခုမှာလေ့ကျင့်သင်ထားပေးထားတယ်လို့ယူကရိန်းစစ်ထောက်လှမ်းရေးကဖော်ပြတာပါလက်တလောမြောက်ကိုရီးယားတပ်ဖွဲ့ဝင်3,000ကိုရုရှားကိုဆစ်လွတ်တယ်ဆိုတော့အမေရိကန်ရဲ့ပြောကြားချက်နဲ့ပတ်သက်လို့ယူကရိန်းနဲ့ရှေ့တန်းစစ်မျက်နှာမှာဘလို့တက်ဖြတ်မယ်ဆိုတာရုရှားရဲ့ဆုံးဖြတ်ချက်ပေါ်မှာပဲမူတည်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကမနေ့ကပဲတုံ့ပြန်ပြောဆိုပါတယ်သမ္မတပူတင်ကတော့အနောက်နိုင်ငံတွေဟာယူကရိန်းကိုကာကွယ်ပေးဖို့နေတိုးတာဝန်ရှိသူတွေနဲ့တင်နန်းပို့ချတဲ့သူတွေကိုဆစ်လွတ်ပြီးတော့စစ်ပွဲအရှိန်မြှင့်ဖို့ကြိုးစားနေတယ်လို့လည်းတုံ့ပြန်ပြစ်တင်ခဲ့ပါတယ်ရှင
်အာဆီယံရဲ့ရှင်းနေဥက္ကဋ္ဌသစ်မလေးရှားနဲ့မြန်မာအရေးအထောက်ပြေရှာမှုကိုအမေရိကန်ကကြိုဆိုလိုက်ပါတယ် ဒေသတွင်းငြိမ်းချမ်းတည်ငြိမ်ရေးနဲ့တရားဝါပြောရေးကိုနှစ်တင်ဖို့ကြိုးစားနေတဲ့မလေးရှားနိုင်ငံက၈နှစ်2025ခုနှစ်မှာအာဆီယံလှည့်ချဥက္ကဋ္ဌတာဝန်ယူမဲ့ပေါ်ထောက်ခံတယ်လို့အမေရိကန်နဲ့မလေးရှားနှစ်နိုင်ငံအဆင့်မြင့်အရာရှိတွေရဲ့6ကြိမ်မြောက်ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြလိုက်တာပါ။အာဆီယံရဲ့အချက်အချာကြာမှုနဲ့မြမအရေးအာဆီယံကဖြည့်ရှင်းဖို့ကြိုးစားတဲ့ပေါ်အမေရိကန်ပြည်ထောင်စုကထောက်ခံတယ်လို့ပြောကြားထားပါတယ်။မလေးရှားနဲ့အမေရိကန်ကြားလုံးစုံမိတ်ဖက်ပူးပေါင်းဆောင်ရွက်မှု10နှစ်ပြည့်ထိမ်းမှတ်အဖြစ်နှစ်ဖက်အဆင့်မြင့်တာဝန်ရှိသူတွေမလေးရှားနိုင်ငံပူထရာဂျာရာမှာအောက်တိုဘာလ21ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြတာပါ။မြန်မာအရေးအပြင်အင်ဒိုပစိဖိတ်ဒေသအရေးကိစ္စတွေမှာအာဆီယံကအထက်အနေကနေဖြည့်ရှင်းကင်တွယ်မဲ့မျှဝေချက်တွေကိုထောက်ခံတယ်လို့အောက်တိုဘာ24ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဒိုင်းနိုမီတာ32 kHz 9393ညနဲ့9383ညအိုက်ထိုမီတာ58 kHz 585တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါသေးရှင
်။တောက်ကြညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ဆက်ပေးပါမယ်ရှင်။အနာရှင်ဟောင်းဦးတန်းရွှေရဲ့တမန်ဟောင်းလည်းဖြစ်ပရာဟိတာလူမှုရေးလုပ်ငန်းတွေလုပ်နေတဲ့စစ်ဘိုလ်မူဟောင်းတူဦးဖြစ်တဲ့ဒေါက်တာနေဆိုးမောင်ကိုနိုင်ငံတော်တည်ငြိမ်ရေးနဲ့အစိုးရရန်တရားပြစ်ပြန်းအောင်လူမှုကွန်ရက်စာမျက်နှာကနေလှုံ့ဆော်ရဲဆိုတဲ့ဆွဆွဲခြင်းနဲ့ဖမ်းဆီးထိုင်သိမ်းလိုက်တဲ့အကြောင်းကိုစစ်ကောင်စီကတရားဝင်ထုတ်ပြန်ကြေညာပါတယ်။ရန်ကုန်မြို့မရန်ကုန်မြို့နယ်ဒေါက်တာနေဆိုးမောင်ကိုအောက်တိုဘာ23ရက်ကမန္တလေးပြည်ကြီးတကွမြို့မှရဲစခန်းမှာထိန်းသိမ်းလိုက်တာပါ။အာဏာရှင်ဦးနေဝင်းလက်ထက်ကဝန်ကြီးတူဖြစ်တဲ့ဗိုလ်ချုပ်တင်စင်ရဲ့သားဒေါက်တာနေဆိုးမောင်ဟာနဝတနာဖာဥက္ကဋ္ဌဆီယနာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေရဲ့တမီးဖြစ်သူဒေါ်ကြည်ကြည်ရွှေရဲ့ခင်မွန်းဖြစ်ပြီးဦးတန်းရွှေရဲ့မြေတူဖြစ်သူနေရွှေသွေးအောင်ရဲ့ဖခင်ဖြစ်ပါတယ်။ဒေါက်တာနေဆိုးမောင်ဟာစစ်ဆေးတပ်မှဗိုလ်မှူးကြီးအထိတာဝန်ထမ်းဆောင်ခဲ့ပြီးတော့ပြည်သူ့ကျန်းမာရေးတပ်ကတူပမောက်ခချုပ်ဖြစ်ကနေအငိမ့်စားယူခဲ့ပါတယ်။ဒေါက်တာနေဆိုးမောင်နဲ့အတူပရာဟိတလူငန်းတွေမှာလိုက်ပါဆောင်ရွက်နေတဲ့လူငယ်ဆရာဝန်တရားစင်နီးပါးကိုလည်းစစ်ကောင်စီကဖမ်းဆီးစစ်ဆေးနေပါတယ်။နိုင်ငံတော်တည်ငြိမ်ရေးပြက်ပြားအောင်အားပေးကူညီသူတွေကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေတွေဖြစ်တဲ့ဥပဒေပုံမှ50နှစ်ကရာဇသက်ကြီးပုံမှ124ကပုံမှ905ကနဲ့ electronic ဥပဒေပုံမှ33ကတွေကိုပြဋ္ဌာန်းထားပြီးမျက်ကွယ်ပြုသူဖောက်ဖျက်သူတွေကိုတည်ဆဲဥပဒေအရအေးအေးယူဖမ်းဆီးထိန်းသိမ်းမှာဖြစ်တယ်လို့ဖမ်းဆီးခံရသူရဲ့ရွှေ့ပြောင်းနိုင်တဲ့ပစ္စည်းမရွှေ့ပြောင်းနိုင်တဲ့ပစ္စည်းတွေကိုလည်းသိမ်းယူနိုင်တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်ရှင်
။မြန်မာကနေအမေရိကန်ကိုတရားမဝင်တင်သွင်းတဲ့သားငါထုတ်ကုန်တွေကိုမစားဖို့အမေရိကန်ကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံကနေတင်သွင်းလာတဲ့ကြက်သားဘဲသားနဲ့အသားမျိုးစုံထုတ်ကုန်ပစ္စည်းတွေဟာတရားမဝင်ကြောင်းနဲ့စားသုံးဖို့မတင်ကြောင်း USDA စိုက်ပျိုးရေးဝန်ကြီးဌာနစားသောက်ကုန်ဘေကင်းစစ်ဆေးရေးဌာန FSIS ကသတိပေးတားမြစ်လိုက်တာပါခွင့်ပြုချက်မရှိဘဲဒီစားသောက်တွေနိုင်ငံတဲ့ဘလို့ဝင်ရောက်လာတယ်ဆိုတာကိုဒီ FSIS အဖွဲ့ကဆက်ပြီးတော့စစ်ဆေးနေပါတယ်ဒီနေ့အောက်တိုဘာလ24ရက်နေ့စွဲကထုတ်ပြန်တဲ့FSIS ရဲ့မှာမြန်မာထုတ်ကုန်တွေဖြစ်တဲ့အသာဟင်းစီတူဘူးမိုဟင်ကာအနှစ်အုန်းနုခေါဆွဲအနှစ်နဲ့ငချောက်စတဲ့စားသောက်ကုန်တွေပါဝင်ပါတယ်။ဒီထုတ်ကုန်တွေမှာတရားဝင်ခွင့်ပြုချက်မပါသလို USDA စိုက်ပျိုးရေးဝန်ကြီးဌာနရဲ့စစ်ဆေးချက်အမှတ်သားလည်းမပါဘူးလို့သတိပေးချက်မှာဖော်ပြထားပါတယ်။ဒီစားသောက်ကုန်တွေကို Arizona, California, Iowa, Kansas, Maryland, Minnesota, Nebraska နဲ့ Oklahoma ပြည်နယ်လက်လီဆိုင်တွေကိုအဓိကတင်ပို့ရလို့လည်းဖော်ပြထားပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းမြောက်ပိုင်းကိုလှေနဲ့ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်146ယောက်ကိုဒီကနေ့မနေ့ယာယီတဲခိုတဲ့နေရာတွေမှာအင်ဒိုနီးရှားအာဏာပိုင်တွေကကယ်ဆယ်ပြီးတော့နေရာထိုင်ခင်းစီစဉ်ပေးနေပါတယ
်
မနေ့4နာရီ5နာရီလောက်မှကမ်းခြေမှာတောင်တင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ခဲ့တဲ့အကြောင်းနဲ့သူတို့ကိုဖန်တိုင်လာဘူးခရိုင်ရုံးခွဲကိုခေါ်လာတဲ့အကြောင်းကိုဒေသခံတွေကလက်မခံခြင်းပေမဲ့လည်းလိုအပ်တာတွေကိုဆောင်ရွက်ပေးခဲ့တဲ့အကြောင်းဖန်တိုင်လာဘူးခရိုင်ခွဲအုပ်ချုပ်ရေးဌာနတာဝန်ရှိသူမိုဟာမက်အာဇီဇာရာမာနာပြောဆိုသွားတာပါအခြေကံယူရမှာဒေသခံတွေကန့်ကတ်ခွင့်မပေးတဲ့အတွက်တပတ်ကြာလှေထဲမှာမျောနေတဲ့ရိုဟင်ဂျာဒုက္ခသည်တရားကြိုကိုလည်းဒီနေ့တနေ့ထဲမှာပဲအင်ဒိုနီးရှားအာဏာပိုင်တွေကကယ်ဆယ်လိုက်ပါတယ်။သ ူကအစာရေစာပြက်နေပြီးတော့လှေပေါ်ပါလာတဲ့ကလေးတွေကရေနဲ့အစာတောက်တောင်းတဲ့အတွေ့ပေးခဲ့တဲ့အကြောင်းကိုအာချေဒေသခံ၅ဖန်သမားတွေကပြောပါတယ်။ဒါပေမဲ့ဒေသခံတွေကကန့်ကွက်ခွင့်မပေးတဲ့အတွေ့ကမ်းရိုးတဲ့လေးမိုင်အကွာမှာလှေကိုကြောက်ချပြီးတော့တပတ်ကြာလှေပေါ်မှာနေခဲ့ကြရတာဖြစ်ပါတယ်ရှင်။
တရုတ်နဲ့အိန္ဒိယသဘောတူညီချက်ရလိုက်တာကအမေရိကန်ရဲ့အာရှပစိဖိတ်လေးနိုင်ငံမဟာဗျူဟာပေါ်မေးခွန်းတွေထွက်လာပါတယ်။တရုတ်နဲ့အိန္ဒိယနိုင်ငံနယ်နိမိတ်အငင်းပွားမှုဖြစ်ရှင်သဘောတူညီချက်ရယူလိုက်တာဟာအမေရိကန်ဦးဆောင်တဲ့အိန္ဒိယ၊ဂျပန်နဲ့ဩစတြေးလျနိုင်ငံတွေပါဝင်တဲ့ Quad လေးနိုင်ငံရဲ့ယက်တီချက်ပေါ်အလင်းနဲ့ထားမှုကိုမေးခွန်းထုတ်စရာဖြစ်လာတယ်လို့ဆန်းစစ်အကဲခတ်တူက VOA ကိုပြောလိုက်တာပါ။ရုရှားနိုင်ငံကာဇန်မြို့မှာကျင်းပပြီးစီးသွားတဲ့ BRICS, Brazil, Russia, India, တရုတ်နဲ့တောင်အာဖရိက၅နိုင်ငံနဲ့စခဲ့တဲ့စီးပွားရေးထွန်းသစ္စာနိုင်ငံတွေရဲ့စီဝေးတဲ့မှာအိန္ဒိယဝန်ကြီးချုပ်နရန္ဒရာမော်ဒီနဲ့တရုတ်ဝန်ကြီးချုပ်ရှီဂျင်းပင်တို့နေဆက်ပဋိပက္ခကိုဖြည့်ရှင်းဖို့သဘောတူလိုက်ကြပါတယ်။နှစ်နိုင်ငံနဲ့ဆက်ဆယ်စုနှစ်ချီအငင်းပွားနေတဲ့ဟိမဝန္တာတောင်နဲ့ဒေသမှာစီးတင်းမာမှုတွေရှော့ချခဲ့ပြီးကင်းလှည့်ဖို့တရုတ်နဲ့အိန္ဒိယနိုင်ငံတို့သဘောတူခဲ့ကြတာပါခင်ဗျာ။ဒီအမေရိကန်တိုင်းအောက်တိုဘာလ25ရက်ကျသာရင်းညသတင်းတွေကိုမှတ်မှတ်စရအောင်လည်းပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဆက်လိုက်ပါပထမဆုံးကတော့ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေရဲ့တမန်ဟောင်းကိုစစ်ကောင်စီဖမ်းဆီးလိုက်တာပါနိုင်ငံတော်တည်ငြိမ်ရေးနဲ့အစိုးရရန်တရားပြစ်အောင်လူမှုကွန်ရက်ဆာမဏေကလည်းလှုံ့ဆော်တယ်ဆိုတဲ့ဆွဆွဲချက်နဲ့အာဏာရှင်ဟောင်းဦးတန်းရွှေရဲ့တမန်ဟောင်းလည်းဖြစ်အငြိမ်းစားစစ်ပွေမှုဟောင်းလည်းဖြစ်သူဒေါက်တာနေဆိုးမောင်ကိုဖမ်းဆီးအမှုဖွင့်ထားတယ်လို့စစ်ကောင်စီကကြေညာလိုက်ပါတယ်စစ်ကောင်စီဘော်လူမှုကွန်ရက်ပေါ်မှာဝေဖန်ရေးသားသူတွေစစ်အာဏာရှင်ဆက်ညင်သူတွေကိုဖမ်းဆီးမှုတွေပိုများလာနေတယ်လို့လည်းလေ့လာသူတွေကပြောနေပါတယ်ဒီကြောင့်ရန်ကုန်ကပေးပို့လာတာကိုအခြေခံပြီးမဆုံမွန်ပြပြပေးပါအောင်ခင်ဗျာ
စစ်ကောင်စီပြဋ္ဌာန်းထားတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေကိုမျက်ကွယ်ပြုပြီးနိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုပြတ်ပြားအောင်လို့လူမှုကွန်ရက်မှာလှုံ့ဆော်ဝါဒဖြန့်ခဲ့တယ်လို့ဆိုပြီးဒေါက်တာနေဆိုးမောင်ကိုစစ်ကောင်စီကဖမ်းဆီးအမှုဖွင့်လိုက်တာပါစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာသူ့ကိုဘာပုံမှားတွေနဲ့အမှုဖွင့်ထားတယ်လဲဆိုတာကိုတော့အတိအကျဖော်ပြမထားပါဘူးအငြိမ်းစားစစ်ဗိုလ်မှူးဟောင်းလည်းဖြစ်တဲ့ဒေါက်တာနေဆိုးမောင်ဟာနာဝတ္တနာဖဥက္ကဋ္ဌဆရာနာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေရဲ့သမီးဒေါ်ကြည်ကြည်ရွှေရဲ့ခင်မုန်းဖြစ်ပါတယ်။နောက်နိုင်ငံတော်ပွဲတွေကိုအဖိုးဖြစ်သူနဲ့မကြာခဏတက်ရောက်ခဲ့ဘူးတဲ့နေရွှေသွေးအောင်ရဲ့ဖခင်လည်းဖြစ်ပါတယ်။အာနာရှင်ဥနေဝင်းလက်ထက်ကာကွယ်ရေးဒုဝန်ကြီးတူဖြစ်ခဲ့ဘူးတဲ့ဗိုလ်ချုပ်တင်စင်ရဲ့သားလည်းဖြစ်ပါတယ်။ဒေါက်တာနေဆိုးမောင်ဟာစစ်စေးတက်မှာဗိုလ်မှူးကြီးထေတာဝန်ထမ်းဆောင်ခဲ့ပြီးတော့ပြည်သူ့ကျန်းမာရေးတပ်ကတူရဲ့ပါမောက်ခချုပ်အဖြစ်ကနေအငြင်းစားယူခဲ့သူဖြစ်ပါတယ်။သူဟာစစ်ကောင်စီလက်ထက်ပြည်သူအများရင်ဆိုင်နေရတဲ့အခက်ခဲတွေကိုသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာရဲ့အကောင့်ကနေလူသိရှင်ကြားဝေဖန်ရေးသားဖော်ပြလေးရှိပါတယ်။ဒေါက်တာနေဆိုးမောင်ကိုအောက်တိုဘာလ23ရက်နေ့ဗုဒ္ဓဖူးနေ့ကမန္တလေးပြည်ကြီးတခုမြို့မှာရဲစခန်းမှာဖမ်းဆီးခဲ့တယ်ဆိုတာကိုစစ်ကောင်စီကအောက်တိုဘာလ24ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဒေါက်တာဇော်မြင့်မောင်တည်ဆုံးခဲ့တာနဲ့ပတ်သက်ပြီးလည်းဒေါက်တာနေဆိုးမောင်ကသူ့အနေနဲ့ဝမ်းနည်းရပါကြောင်းသူ့ရဲ့ Facebook စာမျက်နှာမှာ post တင်ခဲ့ပါဗျာ။အဲ့ဒီ post မှာတော့နောင်ဘဝမှာလူဖြစ်ခဲ့ရင်လွတ်လပ်တရားမျှတပြီးလူကိုယ်လူလိုဆက်ဆံတဲ့နိုင်ငံမှာလူပြန်ဖြစ်ပြီးတော့လူသားတွေရဲ့အကျိုးကိုဆက်လက်တည်ပိုးပေးနိုင်ပါစေဆရာဆိုပြီးတော့ဒေါက်တာနေဆိုးမောင်ကရေးသားဖော်ပြခဲ့တာပါ။အဲ့ဒီလိုရေးသားခဲ့ပြီးတဲ့နောက်ပိုင်းမှာဒေါက်တာနေဆိုးမောင်ဖမ်းဆီးခံရပုံရပါတယ်ဒေါက်တာဇော်မြင့်မောင်ရဲ့နာရေးရက်လယ်မှာဖမ်းဆီးထိန်သိမ်းခံခဲ့ရပြီးတော့စစ်ကောင်စီနဲ့စစ်ခေါင်းဆောင်အပေါ်မှာဝေဖန်မှုတွေကြောင့်ဖမ်းခံရတာဖြစ်နိုင်တယ်ဆိုတော့ပြောဆိုချက်တွေရှိပေမဲ့လို့ VOA အနေနဲ့တိကျအတည်ပြုနေစေဖြစ်ပါတယ်မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီဩဇာကြီးမားခဲ့သူအာနာရှင်ဟောင်းရဲ့တမိဖြစ်သူနဲ့လက်ထပ်ခဲ့သူတယောက်ကိုဖမ်းဆီးလိုက်တဲ့အပေါ်မှာစစ်ကောင်စီကသူ့ကိုဝေဖန်သူတိုင်းကိုငှဲ့ညာမှုမရှိသလိုသူ့အာဏာကိုထိပါသူမှန်သမျှရှင်းပြဖို့ဝင်လေးမှာမဟုတ်ဘူးလို့မြန်မာနိုင်ငံရေးလေလာတုံးသက်သူကထောက်ပြပါတယ
်။လူများစုတင်လွင်နေတာကမြန်မာစစ်တပ်ဟာအထောက်အပံ့ရှိတယ်အဲ့လိုထင်နေကြတယ်။တကယ်ကမိန့်နာခံတဲ့စစ်တပ်ရှိတာကမတူဘူး။ဦးလေးဝင်းအပေါ်မှာစစ်တပ်ရှိတယ်တကယ်ရှိခဲ့ဘူးလေ။ဒါပေမဲ့ဒါကသူနဲ့တူပါသွားပြီ။သူတို့စစ်တပ်ခန္ဓာကအာဏာပဲ။ယာဓုပဲ။အဲ့တော့ယာဓုအာဏာမရှိလို့လေချိန်မှာဘသူ့ကိုမဆိုးစီးနေမဖြစ်တော့တကယ်တော့စစ်တပ်မှာမြန်မာစစ်တပ်မှာထုံးစံတယ်။အဲ့တော့ဦးတန်းရှင်လည်းဒီတိုင်းမှာပဲ။လူများတော့ဘယ်လိုမျိုးလဲအာဏာရလာတဲ့အချိန်ဒီပေါ်မှာပြည်သူကလည်းဩဇာရှိမယ်၊ပ ထရမုန်နိုင်ဦးမယ်သူ့ပုံမှန်တစ္ဆာရှိဦးတရွှေပုံမှန်တစ္ဆာရှိဦးမယ်လို့ခင်ဗျာကမျိုးရှိတယ်ဒါပေမဲ့လို့တကယ်တကယ်တော့အဲ့လိုမဟုတ်ပါဘူးဒါလည်းကူမှမဟုတ်ပါဘူးဦးနေဝင်းရအာနာစွန့်ကလေးကကိစ္စပြီးတော့ပါပြီ
ဒေါက်တာနေဆိုးမောင်ဟာ2022ခုနှစ်ဖေဖော်ဝါရီလမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းချိန်မှာလဲလူမှုလှုပ်ရှားမှုတွေမှာပါဝင်ခဲ့ပါတယ်ဆီယနာသိမ်းတာကိုသူလက်မခံဘူးဆိုတာကိုသူ့ရဲ့လူမှုကွန်ရက်တွေမှာရေးသားတင်ပြခဲ့ပူပါတယ်နောက်ပြီးတော့မကြာခဏဆိုသလိုစစ်ကောင်းဆောင်ရဲ့လှုပ်ဆောင်မှုတွေနဲ့လက်ရှိနိုင်ငံအခြေအနေကိုလည်းတွဲဝိုက်ပြောဆိုတာဝေဖန်ပြောဆိုတာတွေကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်လင့်ရှိပါတယ်ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့သမတ်တော်ဆက်ခဲ့ဘူးသူဒေါက်တာနေဆိုးမောင်ကိုဖမ်းဆီးတာနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကဆက်သွယ်မေးမြန်းပေမဲ့အခုချိန်ထိပြန်လည်ဖြေဆိုခြင်းမရှိသေးပါဘူးသူ့ရဲ့သားဖြစ်သူနေရွှေသွေးအောင်စီကိုလည်းဆက်သွယ်ခဲ့ပေမဲ့ပြန်လည်တုံ့ပြန်ဖြေဆိုတာမရှိခဲ့ပါဘူးမြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီကိုဝေဖန်တဲ့သူတွေကိုဖမ်းဆီးထောင်ချခဲ့တဲ့အထက်မှာတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဗိုလ်ချုပ်ကြီးဟောင်းဦးမြင့်လှိုင်ကိုလည်းအရေးယူခဲ့ပါတယ်ဦးသိန်းစိန်အစိုးရလက်ထက်ပြန်ကြားရေးဝန်ကြီးဟောင်းဖြစ်တဲ့ဦးရဲထွတ်ကိုလည်းလူမှုကွန်ရက်ပေါ်မှာစစ်ကောင်စီကိုဝေဖန်လို့ဆိုပြီးအကြမ်းဖက်ဥပဒေပုံမှ905ကာကြီးပုံမှ124ကာကြီးတွေနဲ့ဖမ်းဆီးအရေးယူပြီးတော့ထောင်နဲ့ဆယ်နှစ်ချမှတ်ထားပါတယ်စစ်ကောင်စီကတော့နိုင်ငံတော်တည်ငြိမ်ရေးပြက်ပြားအောင်အားပေးကူညီတဲ့သူတွေကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေတွေဖြစ်တဲ့ဥပဒေပုံမှ52ကာကြီးရာဇသက်ကြီးပုံမှ124ကာကြီးပုံမှ905ကာကြီးနဲ့electronic ဥပဒေပုံမှ33ကာကြီးတို့နဲ့ပြဋ္ဌာန်းထားပြီးတော့မျက်ကွယ်ပြုတဲ့သူဖောက်ပြတဲ့သူကိုတည်ဆဲဥပဒေအရအရေးယူဖမ်းဆီးထိန်းသိမ်းမှာဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ဖမ်းဆီးခံထားရသူရဲ့ရွှေပြောင်းနိုင်တဲ့ပစ္စည်းမရွှေပြောင်းနိုင်တဲ့ပစ္စည်းတွေကိုလည်းသိမ်းယူနိုင်တယ်ဆိုတာကိုထုတ်ပြန်ထားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့3နှစ်ကျော်ကာလအတွင်းမှာလူမှုကွန်ရက်တွေပေါ်မှာစစ်ကောင်စီကိုဝေဖန်ရေးသားလို့ဆိုပြီးဖမ်းဆီးခံထားရသူပေါင်း 1,800 နီးပါးရှိတယ်ဆိုတာကိုလွတ်လပ်တဲ့သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Data for Myanmar အဖွဲ့ကလည်းစက်တင်ဘာလ16ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ရှင်
။ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေရဲ့တမန်ဟောင်းကိုစစ်ကောင်စီဖမ်းဆီးလိုက်တာမဆူမွန်ပြောပြပေးခဲ့တာပါ။အခုတော့ရခိုင်ဘက်အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခကြီးရှိတဲ့အမ်းမြို့ကိုအေးအေးပိတ်ဆို့တိုက်ခိုက်မှုပြင်းထန်နေတာပါ။စစ်ကောင်စီရဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်မှာနေရာအတော်များများကိုအေအာခတက်တော်ဘက်ကဝိုင်းရံပိတ်ဆို့ပြီးထိုးစစ်ဆင်တိုက်ခိုက်နေတယ်လို့စစ်တပ်ဘက်ကလည်းလေကြောင်းကနေအပြင်းထန်ကိုခုခံနေပါတယ်။အမ်းမြို့နယ်ပြင်မောင်းတော့နဲ့ကွာမြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်ပြင်းထန်နေပါတယ်။ဒီအချိန်ကြီးရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစီသူပြောပြပေးပါဦးခင်ဗျာ
။ရခိုင်ပြည်နယ်အလဲပိုင်းမှာတည်ရှိတဲ့အမ်းမြို့နယ်တဲကနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအေအာခတက်တော်ကသိမ်းပိုက်နိုင်မှုကြိုးစားနေတာနဲ့အတူနေရောညပါထိုးစစ်ဆင်တိုက်ခိုက်နေပါတယ်စစ်ဌာနချုပ်တဝိုက်ကတစခန်းတော်တော်များများကိုအေအေဘက်ကအင်အားအလုံးအရင်းနဲ့နေရောညပါထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့အမ်မြူကန်တူကဗီအေကိုပြောပါတယ
်ဟုတ်ကဲ့အခုရေတိုက်ပွဲအရှင်လေရတော့ဗျာအခုလက်ရှိကတော့တော်တော်လေးကိုပေါ်တော့အဲ့မနေ့ကဆိုလို့ရှိရင်ကျွန်တော်တို့ဒီပြေပတုံဟိုမောင်းတာကြားတဲ့ဂိုက်ဂိုက်ဟိုတန်းပွားတဲ့ဂိုက်အဲ့ဒါနာကဂိုက်မှာဒီလိုညနေ9နိုင်ထိုးတော့ပဲ7နိုင်ထိုးဒီလာတိုက်တာပေါ့နော်ဟိုအဲ့ကနေပြီးတော့ရပြီးတော့မှဟိုကဒီမနေ့ဟို9နိုင်ဟိုက7နိုင်ဟို9နိုင်ကပဲနေပြီးတော့လာတိုက်တာတူပြီးတော့9နိုင်7နိုင်လောက်မှရသွားတယ်ပြီးတော့အဲ့ကပြီးတာနဲ့ပြီးတော့ကျွန်တော်တို့ဒီဟိုတမိုင်ကုန်းဖက်ကိုလေမနေ့ကညနေပိုင်းတစ်ချိန်ဒီမနေ့လေးတိုက်တယ်ဗျတော်တော်လေးတော့ထိုးနေပါရဲ့ဗ
ျအမ်းမြို့နယ်တစ်ခုလုံးကိုအေဘက်ကဝင်းရံပိတ်ဆို့ထားပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့စစ်တပ်ဘက်ကလည်းလေကြောင်းကနေအပြင်းထန်ခုခံနေတယ်လို့လည်းအမ်းမြူကန်ကဆက်ပြောပါတယ
်သူတို့ကနေပြီးတော့ဘယ်လိုပြောရမလဲညာသူတို့ကဟိုနေရာတိုင်းလိုလိုဟိုကျွန်တော်တို့ဟိုရှာလောင်တော့လဲနွားလိုကြနေတာဘုနော်ကျွန်တော်သူတို့ကနေရာတိုင်းလိုလိုအဲ့လိုဖတ်မှတ်လေးဝိုင်းထားတဲ့လိုလိုလေးကိုပြင်းထန်နေတယ်ဟုတ်ကဲ့ခင်ဗျာသူတို့ကနေရာတိုင်းမှာရောက်နေတဲ့အခါကျဒီတက်ပေါ်ကအရှင်မရွေးနေပြီးတော့ဟိုအတိုက်ခံရတဲ့အနေနဲ့ချမ်းလို့ရှိနေတယ်ခင်ဗျာအတူတူလေလေလေတောက်လျှောက်ကုန်နေပြီးတော့ပြန်ပစ်တာတို့ရှိတာပဲရှိပါတယ်ခင်ဗျာ
အခုလိုမျိုးပေါ်တိုက်ပွဲတွေပြင်းထန်နေတဲ့အမ်းမြို့မှာဒေသခံတွေကစစ်ဘေးကလွတ်အောင်ထွက်ပြေးနေကြပါတယ်ထောင်ထဲချီတဲ့ဒေသခံတွေလည်းပိတ်မိနေတယ်လို့လည်းအမ်းမြို့ကတူကပြောပြပါတယ
်ပြရတာတော့ခင်ဗျာဟိုဘယ်လိုပြောလဲအဲ့ဟိုနေတိုးလွာကလူတွေကဒီအဲ့ပေးပုံကြွားမှာရှိတဲ့လူတွေကဆိုတော့ဘောနောအဲ့ကျွန်တော်တို့ဒီမြို့အကွာနားလေးလေးမှာရှိတဲ့လူတွေကအကုန်လုံးတောက်လျှောက်ပြေးနေရတယ်ခင်ဗျာနေရတယ်ဆိုတော့ဟိုလိုဟိုလိုဝဲဝဲလာလာတော့မဟုတ်ဘူးလေဒီတော့တော့ထက်ဆိုပဲအဲ့ကိုသူ့စုပြီးတော့နေကြတယ်ခင်ဗျာ
အမ်းမြို့နယ်အတွင်းမှာစစ်ကောင်စီတပ်စခန်းတွေနဲ့ဘီဝါဂုံးတွေကိုပြီးခဲ့တဲ့ဧပြီလတည်းကအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးတော့ စစ်တပ်အတွက်အချက်ချအကြဆုံးဘျူဟာဂုံးတွေဖြစ်တဲ့တော်ဟိန်တောင်ဘျူဟာဂုံး၊မဲတောင်ဘျူဟာဂုံး၊နတ်တောင်ဘျူဟာဂုံးအပါအဝင်တက်စကန်တော်တော်များများကိုအေဘက်ကသိမ့်ပိုက်ထားပါတယ်။အမ်မြို့ပေါ်မှာတော့နပခဌာနချုပ်အပါအဝင်၊ခမရ၃ခု၃ခု၄၃ခု၁ GE
စစ်တမ်းမှာပဲမောင်တော်နဲ့ဂွားမြို့နယ်တို့မှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဂွားမြို့နယ်အတွင်းမှာဆိုရင်တိုင်းကျိုးကြီးရွာအနီးမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကအင်အားတိုးချဲ့နေတာတွေရှိတယ်လို့ရခိုင်စီးစောင့်ကြည့်သူတဦးကပြောပါတယ်။ဘာဖြစ်မှာတို့ဒီတွေ့ကြိုင်ဘက်ကိုသိမ့်ပြီးကလေးကဘုံတို့အဲ့ဒီတက်ဖွဲ့ကတော့ရက်သွားတယ် အဆန်ထားတယ်အော50လောက်စိတ်ကိုဆန်ထားတယ်နောက်တစ်ခုကဒီဆက်တော့ကိုဘိုးဘွားချေကနေပြည့်အော်မြာလောက်စိတ်ကဆန်ထားတယ်ပုံကတွေနဲ့နောက်တစ်ခုကဒီစိတ်ကောင်းစီကနေပြည့်ဒီဘွားပြည်သူစိတ်ဝင်ကြီးမှာသူတို့နေရာယူထားတဲ့အဲ့ကတုတ်ကျင်းတဲ့သူတို့ဘန်ကားတွေလောက်ပြည့်အခုဒီနေ့လက်ရှိတရားတဲ့အရှင်တွေကအဲ့လိုပြီးရတယ်
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အရခတ်တပ်တော်အေအကြာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကတည်းကတကြောပြန်တိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးတော့ရခိုင်ပြည်နယ်ထဲကမြို့နယ်10ခုနဲ့ချင်းပြည်နယ်ကပလောက်ဝမြို့နယ်တို့ကိုအေဘက်ကသိမ်းပိုက်ထားပြီးဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်ကကြံရှိနေသေးတဲ့မြို့နယ်တွေကိုလည်းအေဘက်ကပိတ်ဆို့ထားပြီးမောင်တော်ကွအမ်းမြို့နယ်တွေကိုအပြင်းထန်ထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်ရခိုင်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
ရခိုင်ဘက်စစ်ဌာနချုပ်ကြီးနပခရှိတဲ့အမ်းမြို့ကိုအေးပိတ်ဆို့တိုက်ခိုက်မှုပြင်းထန်နေတာကိုစီတူပြောပြခဲ့တာပါအခုတော့မန္တလေးဘက်မြင်းချံမှာမိုးကြီးလို့ဥဒတိုင်းပြိုပြီးသေဆုံးမှုရှိခဲ့တာပါမန္တလေးတိုင်းမြင်းချံဘက်မှာမကြုံစဘူးမိုးများရေကြီးမှုတန်းကြောင့်အမျိုးသားတဦးသေဆုံးပြီးတဦးထဏ်ရာရခဲ့ပါတယ်အိန္ဒိယနိုင်ငံအရှေ့ဘက်ကန်ယုတ်တန်ဒေသကိုဝင်တိုက်နေတဲ့ဒါနာမုန်နဲ့အရှင်ကြောင့်မြန်မာနိုင်ငံအလဲပိုင်းနဲ့ထပ်ပိုင်းနေရာတွေမှာမိုးများရေကြီးမြေပြိုကျမှုတွေကြုံရနိုင်တယ်ဆိုတာမိုးစလကလည်းသတိပေးထားပါတယ်တိုင်းနယ်ပြည်နယ်တချို့မှာမိုးများလေပြင်းတိုက်နိုင်တဲ့အခြေအနေအကြောင်းရန်ကုန်ကပေးပို့လာတာကိုအခြေခံပြီးမဆုမြတ်မောင်ပြပြပေးပါအောင်ခင်ဗျာ
မန္တလေးတိုင်းမြင်းချံမြို့မှာဒီနေ့အောက်တိုဘာ25ရက်နေ့ကမိုးသီးထန်စွာရွာပြီးဥဒတိုင်းတစ်ခုပြိုကျလို့အမျိုးသားတစ်ယောက်သေဆုံးခဲ့ပါတယ်မနေ့4နာရီလောက်ကအမှတ်30ရပ်ကွက်မှာအမြင့်10ပေအလျားပေ150လောက်ရှိတဲ့ဥဒတိုင်းတစ်ခုပြိုကျပြီးအဲ့ဒီဘေးမှာအိတ်နေတဲ့အမျိုးသားတစ်ယောက်သေဆုံးခဲ့တဲ့အပြင်နောက်တစ်ယောက်ဒဏ်ရာရခဲ့တယ်လို့ကယ်ဆယ်ခဲ့သူတွေကပြောပြပါတယ်မိုးရွာသွန်းတဲ့အချိန်ကြောင့်အုတ်တိုင်းပြိုကျခဲ့တာလို့မြင်းချံနိုင်ကူညီမှုအသင်းဝင်တယောက်က VOA ကိုအခုလိုပြောပြပါရယ်
ဒီနေ့မနေ့အစောပေါ့ဒီနေ့မနေ့အစော3နာရီလောက်3နာရီမထိုးခင်လောက်မိုးသေးကြီးမကြီးရွာတယ်ဗျသေးကြီးမကြီးရွာတဲ့အချိန်မှာအဲ့ဒီအမျိုးသားနှစ်ယောက်ကအဲ့ဒီအုတ်တိုင်းပြည်မှာသူတို့ကဟိုလိုမိုးကလေးနဲ့အိတ်တာပေါ့မိုးများပြီးတော့အုတ်တိုင်းကသူတို့ဘက်ကပြူသွားတာပေါ့သူတို့ဘက်ကပြူကျတော့တယောက်ကတော့ပေါင်ကျူးတယ်လူပေါင်ကျူးတဲ့လူနာတော့ကျွန်တော်တို့ကမတွေ့လိုက်ရဘူးဒီဒီဖြစ်သွားတဲ့ဟာတော့ကျွန်တော်တို့ကတွေ့လိုက်ရတယ်ကျွန်တော်တို့တည်ပြလိုက်ရတယ်ဟုတ
်မြင်းချံမြို့နယ်ထဲမှာအောက်တိုဘာ24ရက်နေ့ကလေးကမိုးသီးထန်စွာရွာသွန်းတဲ့အချိန်ကြောင့်ပြောင်းပြချောင်းရေတက်လာတာကြောင့်ချောင်းနီးနေထိုင်သူတွေနဲ့အနှိမ်ပိုင်းနေသူတွေကိုရေဘေးလွတ်ရာစီကိုပြောင်းရွှေ့ပေးထားရတယ်လို့မြင်းချံနိုင်ကူညီမှုအသင်းဝင်ကဆက်ပြီးတော့ပြောပြပါတယ
်ဒီနေ့အခုလောလောဆယ်နေမကွန်းဘူးမိုးအုပ်နေတယ်ပေါ့နော်မိုးတော့မရွာသေးဘူးဒီနေ့မနေ့3နာရီနဲ့4နာရီကြာတဲ့ရွာတယ်မူးပြီးတော့နောက်ထပ်တော့မရွာသေးဘူးအမျိုးပေါ်ရွက်ွက်ကညိနေတဲ့ရွက်ွက်အိမ်နေပါလေတော့သူတို့ဟိုရေဝင်ကြတယ်ရေဝင်ကြတဲ့အဲဒီသမင်းတို့ပါ냐လူရန်နဲ့အလူရှင်တွေလည်းရှိကြပါတယ်ဟုတ
်ကြာသာပရင်းညနေပိုင်းကပြောင်းပြချောင်းရေမြင့်တက်မှုကြောင့်မြင်းချံမျိုးအမှတ်1အမှတ်3အမှတ်4ရွက်ွက်နဲ့အမှတ်5ရွက်ွက်တွေရဲကိုရေတွေဝင်ရောက်လာတာကြောင့်အိမ်တော်စုတွေကိုရေဘေးလွတ်ရာကူညီရွှေ့ပြောင်းပေးရတယ်လို့မြင်းချံခရိုင်မိသက်အဖွဲ့ဝင်တွေကကူညီကယ်ဆယ်ပေးနေတယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်။အောက်တိုဘာ25ရက်ညနေပိုင်းမိုးစလထုတ်ပြန်ချက်အရစကိုင်းမန္တလေးမကွေးအပါအဝင်ကချင်ပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်မှာလည်းမိုးရွာသွန်းနိုင်ပြီးတော့တချို့ဒေသတွေမှာနေရာကွက်ပြီးတော့မိုးကြီးနိုင်တယ်လို့လေပြင်းလဲတိုက်ခတ်နိုင်တယ်လို့မိုးစလကသတိပေးထားပါတယ်။အိန္ဒိယနိုင်ငံအရှေ့ဘက်ကန်ယိုရန်ဒေသဘက်ကိုဝင်ရောက်တိုက်ခတ်နေတဲ့အင်အားဖြင့်ဆိုက်ကလုန်းမုန်တိုင်းဒါနာဟာမြန်မာနိုင်ငံဘက်ကိုဓာတ်ရိုက်မလာပေမဲ့မုန်တိုင်းအရှိန်ကြောင့်မြန်မာနိုင်ငံအလဲပိုင်းနဲ့အထက်ပိုင်းနေရာတွေမှာမိုးများရေကြီးပြီးတော့မြေပြိုကျမှုတွေကြုံရနိုင်တယ်လို့မိုးစလတာဝန်ရှိသူတွေက VOA ကိုပြောကြားထားပါတယ်။မိုးသီးထန်စွာရွာပြီးလေပြင်းတိုက်ခတ်နိုင်တာကြောင့်ရေကြီးမြေပြိုနိုင်တာတွေကိုသတိပေးထားပြီးတော့ ကုန်းမြစ်နဲ့မြင်းချောင်းအနီးနေထိုင်သူတွေကြိုတင်သတိပြုဖို့နဲ့ပင်လယ်ခရီးလေချောင်းခရီးတွေသတိထားသွားလာကြဖို့ကိုလည်းမိုးစလကသတိပေးချက်တွေထုတ်ပြန်ထားပါတယ
်။မန္တလေးဘက်မြင်းကြံမှာမိုးကြီးလို့အုတ်တိုင်းပြိုပြီးသေဆုံးမှုရှိခဲ့တာမဆုမြတ်မောင်ပြောပြပေးခဲ့တာပါ။အခုတော့အမေရိကန်ရွှေကောက်ပွဲအချိန်နဲ့ရှင်ပြန်ရမယ်ပြည်နယ်ပါ။အမေရိကန်မှာပြည်နယ်50ရှိပေမဲ့သူနိုင်ကိုနိုင်ရှင်ပြန်ရမယ်ရွှေကောက်ပွဲစစ်မြေပြင်ပြည်နယ်ခုနှစ်ခုကမဲဆန္ဒရှင်တွေကပဲ2024သမရရွှေကောက်ပွဲရလဒ်ကိုဆုံးဖြတ်ပေးမယ်လို့ယူဆနေပါတယ်။နိုင်ငံအနောက်တောင်ပိုင်းကအရီဇိုနာပြည်နယ်က Republican Party ကိုယ်စားလှယ်ရေးဘက်ကပဲပါလိရှိခဲ့တာပါ။ဒါပေမဲ့2020မှာတော့ Democrat Party ဘက်ကနိုင်ခဲ့ပါတယ်။ဒီနှစ်မှာလည်းအရီဇိုနာဘယ်ဘက်လဲမသေးကြပဲအချိန်နဲ့ရှိနေတာကို VOA ပုံပြရုပ်သံမှာမအေးသနာကျော်ပြောပြပေးပါဦးခင်ဗျာ
။လူခုနှစ်တန်းခွဲနီးပါးနေထိုင်တဲ့အရီဇိုနာပြည်နယ်ဟာအစင်လာရ Republican ဘက်ရင်းတဲ့ပြည်နယ်ဖြစ်ပါတယ်။နိုင်ငံနောက်တောင်ပိုင်းကဒီပြည်နယ်မှာပြီးခဲ့တဲ့86နှစ်ကျော်ကာလအတွင်းဒီမိုကရက်သမ္မတလောင်း3ဦးပဲရွေးကောက်ပွဲနိုင်ပူတာပါ1948မှာ Harry Truman နိုင်ပါတယ် 1996 မှာ Bill Clinton မှာ2020မှာတော့ Joe Biden ပုဂ္ဂာတိကအနိုင်ရခဲ့ပါတယ်ဒီရွေးကောက်ပွဲနှစ်မှာလည်းနှစ်ဖက်မတိတ်မငြိမ်ဖြစ်နေတာပါ Republican ဖြစ်တဲ့သမ္မတဟောင်း Donald Trump နဲ့ဒီမိုကရက်ဒုသမ္မတကာမလာဟဲရစ်တို့ဟာအရီဇိုနာကရွေးကောက်ပွဲအဖွဲ့ကိုယ်စားလှယ်မဲ7မဲရဖို့အကြီးအကျယ်ပြိုင်ဆိုင်ကြိုးစားနေကြပါတယ်။အရီဇိုနာပြည်နယ်တက္ကသိုလ်က Tom Riley က
I think kind of underscores kind of this independent nature of Arizona.
ဒီဟာအရီဇိုနာပြည်နယ်မှာပါတီဆွဲမရှိတာကိုမိမောင်းထုတ်ပြနေသလိုပါပဲ။သိတယ်မို့လားကျွန်တော်တို့ကဘယ်ဘက်နဲ့မှချိန်မထားပေမဲ့ Libertarian Party ယူဆနေတော့စင်ပါတယ်
Libertarian Party ကလွတ်လပ်မှုဟာနိုင်ငံရေးအရေးပါဆုံးစံတန်ဖိုးလို့ခံယူပြီးတော့ဒါကိုရရှိဖို့အစိုးရထိန်းချုပ်မှုကိုကန့်သက်ထားစေချင်တာပ
ါ Predicting their vote becomes very challenging
သူတို့မဲကိုခံမရတာပုံပြီးခက်လာပါတယ်သူတို့ရွေးကောက်ပွဲတစ်ခုမှာမဲထဲတဲ့ပုံစံကနောက်တစ်ခေါက်မဲထဲတဲ့ပုံစံနဲ့တူချင်မှတူတာသူတို့ကမဲပြပုံမှာလည်းပါတီတစ်ခုတည်းကမဟုတ်ပဲဟိုဘက်ကဒီဘက်ကကြိုက်တာရွေးတတ်တာမျိုးဒီတော့သူတို့မဲထဲတဲ့ပုံကသူများနဲ့မတူပါဘူး
အရီဇိုနာမှာနေထိုင်တဲ့လူအုပ်စုတွေလည်းပြောင်းလဲလာတဲ့အတွက်အရီဇိုနာကနိုင်ဖို့ပို့ပြီးတော့ခက်ခဲလာတာပါ။အဲ့မှာစပိန်စကားပြောတောင်အမေရိကတိုက်သားတွေပိုများလာတာမဲထဲဖို့အသက်ပြည့်သူကပြည်နယ်ရင်းမဲဆန္ဒရှင်စုစုပေါင်းရဲ့သုံးပုံတစ်ပုံရှိပါတယ်
။ဒီရွေးကောက်ပွဲအတွက်ကအသက်30ယောက်ဂျန်စီမဲဆန္ဒရှင်တွေကအရေးအတွက်ရအရီဇိုနာပြည်နယ်မှာတင်ချကူစားပြုပါဝင်နေပါတယ်။ဒီလိုဖြစ်တာအခုပထမဆုံးအချိန်မှာအသက်ပိုကြီးလာတဲ့လက်တီနိုတွေကဒီမိုကရက်ကိုတိတ်မထောက်ခံမှုဆိုတာရှိပါတယ်ဒါပေမဲ့လူငယ်လက်တီနိုတွေကထောက်ခံပါတယ
်နောက်တစ်ခုမဲထဲတဲ့ပုံစံကိုအပြောင်းအလဲဖြစ်စေတာကအထူးသဖြင့်ကယ်လီဖိုးနီးယားကလူတွေဒီပြည်နယ်ကိုပြောင်းလာကြတာပါအမေရိကန်သံတမန်အစည်းအဝေး2021နဲ့2022ကြောင်းမှာကယ်လီဖိုးနီးယားကနေပြီးတော့အရီဇိုနာကိုပြောင်းလာသူ9000ခွဲနီးပါးရှိပါတယ်
သူတို့ကဒီမိုကရက်တို့လစ်ဘရယ်ထောက်ခံသူတို့ဖြစ်တဲ့ကြတယ်လေသူတို့ကမြို့ကြီးတွေမှာတော်တော်လာနေရာယူထားလိုက်ကြတာပ
ါနေရာကျဲတဲ့မြို့ပြဒေသဖြစ်တဲ့မယ်ရီကိုပါကောင်တီမှာပြည်နယ်မြို့တော်ဖီနစ်စ်တီရှိပြီးတော့ပြည်နယ်လူဦးရေရဲ့တဝက်ကျော်နေထိုင်တာပါများသောအားဖြင့်ဒီမယ်ရီကိုပါမှာနိုင်တဲ့သူကတပြည်နယ်လုံးကိုနိုင်တတ်ပါတယ်လာစ်ဗေဂတ်စ်တက္ကသိုလ်ကခန်မီလာက
Big cities
ဒါကမြို့ကြီးတွေကပြည်내နိုင်ငံရေးမှာစိုးမိုးလာတဲ့ဖြစ်စဉ်ပါပဲ။အရီဇိုနာကမာရီကိုပါကောင်တီကိုကြည့်မယ်ဆိုရင်သူကပြည်내လူဦးရေ60ရာခိုင်နှုန်းလောက်နေထိုင်တာပါ။ပြီးတော့12ရာခိုင်နှုန်းလောက်နေတဲ့ပီမာကောင်တီရှိတယ်။ဒီတော့ဒီနယ်မြေနှစ်ခုကအရီဇိုနာရဲ့နိုင်ငံရေးကိုအဓိကလွှမ်းမိုးထားတာပါ
။ Riley ပြောသလိုဆိုအရီဇိုနာပြည်내ကလူတွေအလေးထားတဲ့အချက်၃ချက်ကစီးပွားရေး၊တားဆက်ပွားအခွင့်အရေးနဲ့လူဝင်မှုကြီးကြပ်ရေးတွေပဲဖြစ်ပါတယ်။အဲ့ဒီမှာနှစ်ခုကနိုဝင်ဘာမဲပြားမှာပါတာပါအဆိုပြုချက်139ရာဆိုရင်အရီဇိုနာပြည်နယ်မှာအမျိုးသမီးတွေကိုဝင်ဖျက်ချခွင့်ရရှိစေမှာဖြစ်ပါတယ်အဆိုပြုချက်314ရာဆိုရင်တော့အရီဇိုနာမက္ကဆီကိုနယ်စပ်မြင်းကိုတရားဝင်ဖျက်တမ်းသူဟာပြည်အောင်စုဆိုင်ရာပြစ်မှုတွေမကပြည်နယ်တရားရုံးကပြစ်ပေးနိုင်တဲ့အမှုလည်းဖြစ်စေပါမယ်အကြောင်းအရာတစ်ခုကအတွေးခေါ်လွတ်လပ်တဲ့မဲဆန္ဒရှင်တွေကိုပို့ပြီးတော့ဆွဲဆောင်နေချိန်မှာနောက်အကြောင်းအရာတစ်ခုကပို့ပြီးတော့ရှေးရိုးဆွဲဝါဒီတွေကိုဆွဲဆောင်နေပြန်ပါလိမ့်ရှင
်ဒီမှာမဲပြားမှာဟိုတစ်ခုကိုဒီဘက်ကယူနောက်တစ်ခုကိုတခြားပါတီကိုယူဆိုတာမျိုးတွေ့ရနိုင်ပါလေလူဝင်မှုကြီးကြပ်ရေးနဲ့နေဆက်လုံခြုံရေးမှာတယောက်ကိုမဲထက်ပြီးတော့နောက်မျိုးဆက်ဘွားခွင့်ရေးကြတော့လဲထောက်ခံပြီးဒီနေရာမှာနောက်တစ်ဖက်ကိုပေးလိုက်တာမျိုးဖြစ်နိုင်ပါလေ
အ
American ရေကောက်ပွဲအချိန်နဲ့ပြန်ရမယ် Arizona အချိန်နဲ့မရည်သနာကြောင့်ပြပြခဲ့တာပါမချာခင်အမျိုးသမီးကဏ္ဍအပါအဝင်တောက်ကြညာအပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
မင်္ဂလာညချမ်းသာတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့တောက်ကြညာအစီအစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မချခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့သုဒ္ဓဆုံးလင် American တခွနဲ့သိပ္ပံနဲ့ဤပညာကန္တပတ်စင်တွေမလာခင်အရင်ဆုံးတော့အမျိုးသမီးကန္တပါမြန်မာဟိန္ဒူအမျိုးသမီးတွေကြုံခဲ့ရတဲ့ခွဲခြားဆက်ဆံမှုတွေကိုပြောထားပါတယ်မြန်မာနိုင်ငံမှာအမျိုးသမီးတွေခွဲခြားဆက်ဆံမှုတွေကြုံရတဲ့အထက်ဟိန္ဒူအမျိုးသမီးတွေကတော့တခြားဘာသာဝင်အမျိုးသမီးတွေထက်ခွဲခြားဆက်ဆံခံရမှုတွေနဲ့ပိုပြီးကြုံနေရတယ်လို့အင်ဂျင်မေဟိန္ဒူအမျိုးသမီးကွန်ရက်ကိုတီထောင်ခဲ့တဲ့ဟိန္ဒူအမျိုးသမီးရေလှူရှာသူဒေါက်ကက်သလင်းသိန်းကပြောပါတယ်ဘလို့ခွဲခြားမှုတွေရှိပြီးဘလို့ကာကွယ်ပေးဖို့လိုနေပါလဲမက်ခင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ
There's a path we must choose sometime Gotta stand up and fight sometime
ဒီကဘာမှကပ်လိုက်ရေးစတူဒီယိုထဲထိလာပြီးတော့အခုလိုအချိန်ပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင်
မင်္ဂလာပါရှင်ကျမကလည်းကျေးဇူးတင်ပါတယ်အခုလိုမျိုးပြောခွင့်ရတဲ့အတွက်ကြောင့်အထူးကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမက်ကက်သလင်းသိန်းကဒါမြန်မာနိုင်ငံမှာဆိုလို့ရှိရင်ဟိန္ဒူအမျိုးသမီးရေးကိစ္စတွေမှာအဓိကလှုပ်ရှားတဲ့သူဖြစ်တယ်ဆိုတဲ့အခါကျတော့ကျွန်မအဓိကဒါနဲ့ပတ်သက်ပြီးတော့ပဲမေးချင်ပါတယ
်။
ကျွန်တော်တို့မြန်မာနိုင်ငံမှာဒါဟိန္ဒူအတိုင်းဝိုင်းဆိုတာလည်းအများကြီးရှိပါတယ
်။
ဆိုတော့ဒီထဲမှာမှအထူးသဖြင့်အမျိုးသမီးတွေရဲ့အခြေအနေပေါ့နော
်။
ဆိုတော့မြန်မာနိုင်ငံမှာဟိန္ဒူအမျိုးသမီးတွေကြုံရတဲ့ဒါခွဲခြားဆက်ဆံမှုတွေဟာဘယ်လောက်ထိမြန်လူမှုတိုင်းဝိုင်းထဲမှာရှိနေသလဲဆိုတာပြောကြဆိုကြတာလည်းတော်တော်လေးနင်းနေသေးတယ်လို့ပြောလို့ရမယ်ထင်ပါတယ
်။
ဆိုတော့ကိုယ်တိုင်ကဒီအမျိုးသမီးအခွင့်အရေးကိုလုပ်နေတဲ့သူတယောက်အနေနဲ့ပေါ့နော်။ကျွန်မအရင်ဆုံးသိချင်တာကတော့ဒီကနေ့ဒီမြန်မာနိုင်ငံမှာဟိန္ဒူဒီအမျိုးသမီးတွေအတိတ်ကကြုံရတဲ့ခွဲခြားဆက်ဆံမှုတွေဆိုလို့ရှိရင်ဘာတွေများအတိတ်ကထောက်ပြလို့ရမလဲရှင်
။ကျွန်မပြောချင်တာလေဟိန္ဒူမျိုးသမီးများခွဲခြားဆက်ဆံနေဆိုတာမိသားစုကပထမပါပဲ။မိသားစုအတိုင်းအဝိုင်းထဲမှာရှိနေတဲ့သူတွေကသူတို့ခွဲခြားဆက်ဆံခြင်းခံရတာကိုသူတို့ကိုယ်တိုင်လည်းမသိသလိုခွဲခြားဆက်ဆံလိုက်တဲ့လူကလည်းကိုယ်တိုင်မသိလိုက်ဘူး။အဲ့ဒီကနေမှတစဉ်အဲ့ဒါကိုမြင်လာတဲ့ခါကျတော့ဘေးအတိုင်းအဝိုင်းဘေးအတိုင်းအဝိုင်းဆိုတာဘာသာတဲမှာပဲရှိတယ်အတိုင်းအဝိုင်းထဲမှာလူမှုရေးပဲလှုပ်လှုပ်စီးပွားရေးပဲလှုပ်လှုပ်အဲဘာသာရေးတဲ့ပတ်သက်တာကိုပဲလုပ်လို့မျိုးသမီးကလုံးဝခွဲခြားဆက်ဆံခြင်းကိုခံလိုက်ရတယ်။အဲ့ဒါတွေကိုကျမကမြင်လာတဲ့ခါကျတော့စိတ်ထဲမှာတော်တော်လေးပေါ့ခံစားရတယ်။ဘာလို့ဆိုကွာမျိုးသမီးရေးရလေးတွေတော်တော်လေးလှုပ်လာတဲ့ခါမှာကျတော့အဲ့တော့အတိတ်ကပြောချင်တာတော့မိသားစုအလွန်အရေးကြီးပါတယ်ပေါ့နော်။မိသားစုထဲမှာရှိတဲ့အဲမိဘကသမီးနဲ့သားကိုမရည်ရွယ်ပဲခွဲခြားလိုက်ခြင်းဟာခွဲခြားဆက်ဆံခြင်းဖြစ်နေတယ်ဆိုတာကို highlight လုပ်ပေးချင်ပါတယ်လို့ဟုတ်ကဲ့ရှင်။
Okay. So,အချက်တစ်ချက်တစ်ချက်ပဲပြောတော့ဘလို့ပုံစံလေးတွေနဲ့ဖြစ်နေတာလေအဲ့ဒါကိုနည်းနည်းထောက်ပြလို့ရမှာရှင
့်အဓိကကတော့အခြေခံလူဒန်းစားပဲဖြစ်ဖြစ်ဟောပတ်စံရှိတဲ့လူဒန်းစားပဲဖြစ်ဖြစ်ဥမာပို့ဆိုးတာတော့အခြေခံလူဒန်းစားမှာငွေကြီးခက်ခဲလာပြီဆိုရင်သားနဲ့သမီးကြောင်းတက်ပြီသားနဲ့သမီးကြောင်းတက်ပြီဆိုရင်မိဘကလွယ်လွယ်လေးပဲပေါ့သမီးရယ်စာလေးတက်ပြီနည်းနည်းပပလေးတိုင်သမီးကအိမ်အောင်ပြူရမှာပဲတော်ပါပြီဟိုကိုကိုလေးမောင်လေးတွေကိုဦးစားပေးလိုက်ပါလို့ပြောရင်အဲ့ဒီသမီးကလည်းပျော်ရွှင်စွာနဲ့အိမ်မှာအိမ်လုံးလို့ရတာကိုသဘောကျတယ်။သူပြောတယ်သူစိတ်ထဲမှာဒါဒီခွဲခြားဆက်ဆံခြင်းခံရတယ်လို့မထင်လိုက်ဘူး။သူ့ရဲ့အနာဂတ်ကိုနောက်ဆုတ်ပြီးလိုက်ရတယ်။ဆိုတော့ဒါလေးတွေကပြောတဲ့သူကလည်းခွဲခြားဆက်ဆံတယ်လို့မသိဘူး။ကာယကံရှင်လည်းမသိပေမဲ့ဒါကျမတို့ကတော့ဟိုမျက်စိနားပွင့်တဲ့ပုံမှာဒါဒီခွဲခြားဆက်ဆံခြင်းလို့ခံရပါတယ်လို့
။ဆိုတော့ဒါမိသားစုတွင်းမှာကြာတော့တယောက်နဲ့တယောက်ကအပြန်လန်နားလေပြီးတော့မှဒါမိသားစုအတွက်လုပ်တယ်လို့ထင်ရပေမဲ့တကယ်တမ်းကျတော့အမျိုးသမီးတွေကအဲ့ဒီနေရာမှာနေမဲ့တဆင့်နှိမ့်ပြီးတော့ခြံခဲ့ဖို့အတွက်အခြေအနေတစ်ခုဖြစ်သွားတယ်လို့လည်းပြောလို့ရမယ်ထင်ပါတယ
်ဟုတ်ပါတယ်အဲ့ဒီတဆင့်နှိမ့်ဆိုတဲ့စကားလေးကိုလည်းပြပြချင်ပါတယ်ပေါ့နော်ဒါကကျမတို့ရဲ့ဘာသာရေးအရာပဲဖြစ်ဖြစ်အရှိတိုင်းရဲ့ယဉ်ကျေးမှုဒလီထုံတန်းစင်လာရဖြစ်ဖြစ်အမျိုးသားများကတော့အရှိမအများနဲ့ရှိနေတယ်အဲ့တော့အမျိုးသားများရဲ့စိတ်ထဲမှာကွာအလိုလိုပါဖြစ်ဆိုသူတို့ဒီအမျိုးသမီးများထဲမြင့်နေမြင့်မြတ်တယ်တဆင့်မြင့်တယ်လို့ခံစားတယ်တချို့ကလည်းဓာတ်ရိုက်ကြည့်ခန်းစားတယ်တချို့ကလည်းမသိလိုက်မသိပါတာနဲ့ခန်းစားတဲ့အခါကျတော့ကျမအမြဲတမ်းပြောပါတယ်ဒီမြင့်မြတ်တယ်ဆိုတော့အမျိုးသားတွေကဘယ်သူကမွေးဖွားခဲ့တာလဲ မျိုးအမေကမွေးဖွားပေးခဲ့တာသူ့ထက်ပုံမြင့်မြတ်အောင်မလားဒါမျိုးလေးတွေကအမျိုးသားတွေရဲ့ခံယူချက်တွေကိုပြောင်းပေးဖို့လိုတယ်ဆိုတဲ့အကြောင်းဒီတဆင့်နှိမ့်ဆိုတဲ့စကလုံးသုံးရင်ကိုကျွန်မလုံးဝလက်မခံတာပေါ့နော်ဟုတ်ကဲ့
ဆိုမြန်မာနိုင်ငံမှာဒါဟိန္ဒူတိုင်းဝိုင်းမှာမဟုတ်ပါဘူးတခြားဒီဗုဒ္ဓဘာသာတိုင်းဝိုင်းပဲပြောပြောခရီးယန်အစ္စလမ်ပဲတိုင်းဝိုင်းမှာပဲကြည်ကြည်မြန်မာနိုင်ငံမှာအမျိုးသမီးတွေကတော့အမျိုးသားတွေနဲ့နှိုင်းရှင်တဲ့အခါမှာဒီခွဲခြားဆက်ဆံခံရတဲ့အခြေအနေတွေကရှိနေစေဖြစ်ပါတယ်ဆိုတော့ဒီအထဲမှာမှာဟိန္ဒူအမျိုးသမီးတွေရဲ့အခြေအနေကပို့ပြီးတော့များဆိုးတယ်လို့ပြောနိုင်မလားဘလို့များသုံးသပ်လို့ရမလဲ
ပို့ဆိုးတယ်လို့ပြောလို့ရတာလေလောမရှိနေလို့ဥပဒေနဲ့ဆိုင်သွားတဲ့ခါကျတော့သူတို့ရဲ့ခွဲခြားဆက်ဆံခြင်းခံရတဲ့ခါမှာယက်တိပေးမဲ့သူမရှိဘူးတန်တဲ့ဘာသာတွေမှာလောရှိတယ်ဥပဒေရှိတယ်ဟိန္ဒူရဲ့ဥပဒေကအိန္ဒိယနိုင်ငံလာတဲ့ဥပဒေနှစ်ပေါင်း100အရင်ကဥပဒေတွေပြီးမဲ့ဒီမှာပြန်ပြီးဥပဒေကိုမပြင်ဆင်ထားတဲ့ခါမှာဒီဥပဒေရတကယ်လောက်တော့မယ်ဆိုတဲ့အခါကျရင်မရှိဘူးနောက်တစ်ခုကတော့ယဉ်ကျေးမှုတလီထုံနှန်းစင်လာရဥပမာပြောမယ်ဆိုရင်အိမ်အောင်ကြသွားတဲ့သမီးတယောက်အနေနဲ့ကကျမတို့ဟိန္ဒူဘာသာမှာကွဲကွာသွားတယ်ဆိုတာမရှိဘူးဒီခင်ပွန်းတဲ့နဲ့ကွယ်လွန်သွားတဲ့အချိန်ထိနေရတဲ့အခါမှာသူ့အဆင်မပြေတော့ဘူးအိမ်အောင်ရဲ့အဆင်မပြေတော့ဘူးဆိုရင်မကွဲခြင်းချင်းကွဲခြင်းချင်းပေါင်းခြင်းချင်းမပေါင်းခြင်းချင်းပေါင်းကိုပေါင်းရတယ်ဒါသည်သူ့အတွက်အင်မတန်ခက်ခဲနေတယ်ဆိုတော့သူ့အတွက်ယက်တိပေးမယ်ဥပဒေရှိလားဆိုတော့ကြည့်ရအောင်ရှိဆိုတော့ကျမအမြဲတမ်းထွက်တယ်အခုတော့ဥပဒေရှင်တွေဟိန္ဒူတွေပဲလုပ်လို့ရမှာဥပဒေရှင်တွေကသူတို့ပဲသိရမှာဒီဒီຢာတွေရဲ့ရေးအရာတွေကိုဆိုတဲ့အတွက်ကြောင့်အခုတော့စပြီးတော့ဒီ၃လေးနှစ်မှာတော့အဲ့ဒီကျမဥပဒေပညာရှင်လေးတွေနဲ့တော့တိုင်ပင်တာတွေရှိပါတယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့ခွဲခြားဆက်ဆံမှုတွေဘလောက်ဆူဆူဝါဖြစ်နေတယ်လဲဆိုတဲ့နေရာမှာမြန်မာနိုင်ငံမှာဒါအိမ်တွင်းအကျန့်ဖတ်မှုဆိုတာတော့ကျေပြပြပြန်ရှိပါတယ်ဆိုတော့ဟိန္ဒူတိုင်းဝိုင်းမှာရောဒါမျိုးတွေရှိပါသလားဘလို့ဆူဆူဝါခြေနေတွေရောကိုယ်တိုင်လိုက်ပူညင်းနေတဲ့ပေါ်ပြောအတိပေးပညာတွေလုံနေနေပဲပြောပါတော့ကိုယ်တိုင်ကြုံတွေ့ခဲ့ရတယ်ရောဘာတွေမြင်ခဲ့ရတာရှိမှန်းရှင
်အဓိကချွေးမှပြဿနာမှာပဲအိမ်တိုင်းနဲ့ဟိုအိမ်အောင်ကြသွားပြီဆိုရင်မိဘကဝင်ဆွတ်ဖက်ခင်မရှိတော့ဘူးဒလေထုံနှန်းစင်လာရဝင်ဆွတ်ဖက်ခင်မရှိဘူးဆိုတဲ့ကြောင့်တမီးဒီအိမ်ကိုသွားပြီဆိုရင်ပြန်ဆင်းမလာနဲ့ရောဆိုတဲ့တကြောင်အိမ်ထဲမှာရိုက်ခံရရင်ပဲဖြစ်ဖြစ်အော်ခံရရင်ပဲဖြစ်ဖြစ်နီးမျိုးစုံနဲ့အကျန်းဖက်ခံရတဲ့ခါမှာသူကပြန်ပြောပြန်ပိုင်ခွင့်မရှိဘူးအိမ်ကိုဆင်းလာပြီဆိုရင်ပြန်သွားပိုင်ခွင့်လည်းမရှိတဲ့တကြောင်ကျမအမြဲတမ်းဆက်သွယ်လာကြတယ်လေငါ၆နှစ်မှာကျမတော်တော်လှုပ်ပေးနိုင်ခဲ့တယ်ပေါ့နော်အဲ့ဒီလိုလှုပ်ပေးနိုင်တဲ့အပေါ်မှာလည်းပဲကျမတို့ကကွဲသွားဖို့လှုပ်ပေးလို့မရအောင်သူရဲ့အခွင့်အရေး right ရှိတယ်ဒီအခွင့်အရေးတွေကိုရအောင်သုံးပေးဖို့ပဲအဲ့တော့ကွဲသွားလို့မရဘူးဆိုရင်အဓိကသူအကျန်းဖက်ခံရရင်လက်စုပ်လက်ကင်ပြနိုင်ဖို့အရေးကြီးတယ်ဓာတ်ပုံရိုက်ထားသည်ရှိသောအသံသွင်းထားသည်ရှိသောဒါတွေနဲ့ကျမတို့ကဥပဒေရဆက်လက်ပြီးအရေးယူလို့ရတယ်ဆိုတဲ့အကြောင်းကိုပြောရဲအဓိကတော့တိုင်သင့်တဲ့နေရာမှာသွားတိုင်ဘာသာရေးအရာတိုင်မယ်ဆိုရင်ဘယ်သူမှလည်းတာဝန်ယူမပေးပါဘူး။ဘာကြောင့်လဲဆိုတော့အလုံးကကျမတို့လောကရဲ့အရန်ချင်းမြောင်းတဲ့ခါမှာမိသားစုအချင်းချင်းကတိနေတဲ့ခါမှာဘယ်သူမှတာဝန်ယူမပေးဘူး။အင်မတန်ဝန်းနေဖို့ကောင်းပါတယ်
။ဆိုတော့အခုဒီဆော့ဆော့ကပြောသလိုပေါ့နော်ကာကွယ်ပေးတဲ့ဥပဒေတွေကလည်းခိုင်ခိုင်မာမာတည်တည်ချာချာဘာမှမရှိထားတဲ့အချိန်မျိုးမှာဒီအမျိုးသမီးတွေလို့အိမ်တွင်းအကျန်းဖတ်မှုကနေစပြီးတော့တခြားဒီမျိုးစုံသောခွဲခြားဆက်ဆံခံရမှုတွေကြုံလာရပြီဆိုလို့ရှိရင်သူတို့တွေအနေနဲ့ဒါဆိုရင်ပထမအဆုံးသူတို့လုံနိုင်တာဘာအများရှိမလဲ။
ထမအောင်ဆုံးလုံနိုင်တာကတော့သူတို့ရဲ့ဒီရက်ွက်แท้မှာပဲဖြစ်ဖြစ်ပေါ့အရင်ဆုံးသွားတိုင်တင်တယ်ပေါ့နော်ရက်ွက်ရဲ့အုတ်ထုတ်ရေးမူယုံတို့အဲ့လိုမျိုးတွေပေါ့နော်ဒါပေမဲ့အခုခက်မှာလဲအဲ့လိုသွားတိုင်နေဘာညာလဲတိတ်တော့မကြားဘူးနောက်ရှေ့နေဆိုတော့အခုခက်မှာလဲဟိုလူတိုင်းကကိုယ်ဝန်းစားအတွက်ကိုယ်ဒုက္ခအတွက်ကိုယ်သွားနေရတယ်ဆိုကြောင်လုတ်ပေးတဲ့သူလည်းမရှိဘူးမရှိတဲ့အခါကျရင်ကျမတို့ပြောတယ် rights အရာအိမ်ကနေစင်းမလာနဲ့သူ့ရဲ့အခွင့်အရေးကဒီအိမ်ကနေစင်းလာရင်ဘာမှမရတော့ဘူးသူကွဲချင်းတောင်မှဘာမှမရတော့အဲ့တော့ရအောင်ကိုယ့်ရဲ့စရိတ်သားစရိတ်တသက်နေမယ်ဆိုရင်လည်းသားစရိတ်ခလေးစရိတ်အကုန်လုံးတော့ရအောင်ယူဆိုရဲအခါကျရင်တော့ပေးရတာပဲအချို့အရာမျိုးတွေဆိုရင်တော့ကျမကတော့ဝင်ပြီးတော့အဲဂျားနေပြီးတော့ပြောပေးတာမျိုးတွေရှိတယ်အချို့လူကြီးတွေကလည်းတဆင့်ပြောပေးတာမျိုးရှိတယ်နောက်ဆုံးဒီမျိုးသမီးကိုလုံးဝမပောင်းကျင်ဘူးဆိုရင်တော့သူရိုက်ပိုင်ခွင့်မရှိဘူးအော်ပိုင်ခွင့်မရှိဘူးဆိုတော့သူတိသွားတယ်သူ့အတွက်နောက်ကနေ backup လုပ်ပေးမဲ့သူတွေပေါ်လာပြီဆိုတာသိတဲ့အခါမှာတော့အမျိုးသားတွေကနည်းနည်းတော့ရက်တန့်သွားတယ်မပြောက်သွားပါဘူ
းဆိုတော့အခုလိုပေါ့နော်ဟိန္ဒူတိုင်းဝိုင်းထဲမှာအမျိုးသမီးတွေခွဲခြားဆက်ဆံခံနေရတဲ့အခြေအနေတွေရော့ပါအောင်ပဲပြောပြောဟိုမရှိတော့အောင်ပေါ့နော်ကာကွယ်နိုင်ဖို့အတွက်ဆိုတာမှာဘာရင်းများအဓိကဆောင်ရွက်သင့်ပါလဲရှင
်ဆိုတော့အခြေခံပဲပေါ့နော် grassroot level ကိုအဓိကပညာသင်တဲ့အခါမှာသားနဲ့ဒန်းတူညီများပညာသင်ပေးသင့်တယ်ပေါ့ဆိုရိုးစကားတစ်ခုရှိရလေ ตาที่เอากูปัญญาเต็มปีจีฮะตุ้ดที่เอาเทตัวไปปัญญาเต็มปีละตมีที่เอากูปัญญาเต็มปีจีฮะตมีตาสู้ปัญญาเต็มปีละแล้วตมีตาสู้เราหมดตุ้ยปังเวงจีตุ้ยตายวันตุ้ยมิวเลียนี่มาบ่เนาะแต่พี่บีสุเรตัวเจ้าปัญญากูยัดดันสีเด็กขามาใจตมีมาปัญญายัดบาลุมาพิสิจมาบุบน้องฮินดูเนี่ยเนี่ยนะเมโรเรียวชิคูจาเลยกระโดดจาเลยลิมิวดาเรียวมิวดมีเราดูเจนาเรียวยันตันตาบีเราสุดดาวจาเลยขามาฮินดูบาดามากว่าอยู่สิเองจะเองเนี่ยเงี้ยเจนเจนเนี่ยพิสงบุสุลุชินที่เองมาตมีมวยพวาลายเมโรเลชมีเมโรอุสัตนาเนี่ยพิสงเนี่ยเลชมีเมโรจ้วยเอาลาระเนี่ยดูดูเวสังเช่าตาเนี่ยดูดูเวลุแต่พอท่าเลยส่วนที่ตมีดีกูกังกังมุมมุสสันบีบาเนี่ยมากูกังกังมุมมุสสันบีบาบ่เนาะไอ้รามาที่เองฮะยิ่งจะมุ่งเนี่ยพิสูจน์สิเดที่เองเนี่ยยิ่งจะมุ่งก้าตัวเองน้องจ้าตัวอะไรคำมาตัวตาตมีดีกูพี่มีดอตัวพิสูจน์พิจารณาคำมายิ่งจะมุ่งเนี่ยตัวพิสูจน์พิจารณาใน
มาบ้าลูกแต่แกให้ดูมาแต่แกกู้เกลือปงสันตั้งนานลูกตอนไม่สูงมีตัวมีดีข้างกันนะปู่พี่เราไม่มาแต่นะพ่อ
แต่จะ respect base จินะ mutual respect base จินะมีตัวมีเนี่ยมีตาสุรพยายามเนี่ยเมโรริชิโร่ตัวสุดดาวเนี่ยเมโรเยสวนอ่างก็บาดาได้มาชีเดียวมีอุดมีชีมาชักตีลูกคนเลยสวนอ่างชีบาร์เลยอ๋อมีอุดมีเดียวเลยกูสวนอ่างกูยงจีบุยจีบาร์เลยกูมาชีนี่เลยสวนอ่างกูอาตาเจตีเนี่ยปังไลบีส่วนยังตุ้ดิบตุ้ดมาเจ้าเสียมือก็ตุ้ดบัวมาเจตีเนี่ยเอาจูซามีอ๋อเมโรเชคูนี่เลยอุโซปาตานี่เลยมีอุดาริกาพักลูกเมโรเยสวนอ่างชีเดียวมีอุดมีเดียวตุ้ดมีชัวร์รีสเปคมาปีนัยมาเลยอ๋อจะมาต้องสูจีเนี่ยดีอันเนี่ยรีเควสลูกชินาร์มีอุดามีอันดีมีอุดมีอันกูมีชัวร์รีสเปคดีวิสสันบีบาลูก
โอเคป่ะอะตุโลเฉยไปพี่รอมีดมีคณะมาป่าวินซื้อนี่ไปได้ด้วยเจซุนยายติมาเลยရှင်
ติมาเลยจมานมัสกิลุนคอนเซ็ปต์ยาสิ
โอเคป่ะ
ညီမဟိန္ဒူအမျိုးသမီးတွေကြုံခဲ့ရတဲ့ခွဲခြားဆက်ဆံခံရမှုမဖြစ်မခင်ဖြူထွေးမင်းမြန်ပြောပြပေးခဲ့တာပါအခုတော့တုဒ္ဒဆုံလင်အမေရိကန်တခွင်ပါအမေရိကန်သမ္မတလောင်းဒေါ်နယ်ထရမ့်ကိုထောက်ခံမဲပေးသူအကြောင်းပါမချခင်ရပိုင်းနဲ့ကျင်းပတော့မယ်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တချို့ကကြိုတင်မဲတွေပေးပြပါပြီးသမ္မတကိုယ်စားလှယ်လောင်းတွေတဲ့ Republican သမ္မတလောင်းထရမ့်ကိုဘာကြောင့်မဲပေးခဲ့လဲဆိုတာမနီဆိုရာပြည်နယ်စိန်ပေါ်မြို့ကဥနေထူကိုမေးထားတဲ့ကိုအောင်ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲမှာကြာခင်မှာစတယ်ပေါ့ဆိုတော့ဒီရွေးကောက်ပွဲမှာဥနေထူးအနေနဲ့အဲဘလို့ကိုယ်စားလှယ်လောင်းမျိုးကိုမဲ့ပေးရွေးချင်မယ်ဆိုတာမျိုးစဉ်းစားထားတာရှိပါလေ
ဟုတ်ကဲ့ကျွန်တော်ကတော့ဒီကုသမ္မတအဲလောင်းနှစ်ယောက်ပေါ့နော်အဲနောက်မှာတော့ကျွန်တော်တော့ဒေါ်နယ်ထရမ့်ကိုရွေးဖို့ကျွန်တော်ကစဉ်းစားထားတယ်ရွေးလဲရွေးခဲ့ပြီဖြစ်တယ်ဘာဆိုတော့ကျွန်တော်ကဒီအာလီဖုတ်တင်နဲ့ကျွန်တော်ကမဲ့ပေးပါဦးဖြစ်တယ်လေ
။ဆိုတော့ဘာကြောင့်ဒေါ်နယ်ထရမ့်ကိုရွေးခဲ့တာလဲ
။ဒေါ်နယ်ထရမ့်ကိုရွေးချယ်တဲ့အကြောင်းရင်းကတော့ဒီကျော်တို့ဒီနှစ်ခုရှိမှာပေါ့နော်။ religion ကြာကြည့်ရင်ကျွန်တော်က Christian ဖြစ်တယ်။ပြီးတော့ဗမာပြည်ကလာတဲ့လူတယောက်လည်းဖြစ်တယ်။ဆိုတော့ဒေါ်နယ်ထရမ့်ရဲ့ဒီ policy မှာကြတော့ကျော်တို့ဘာလို့တွေ့ရလဲဆိုတော့ဒီ abortion ကိစ္စကိုသူကလုံးဝဆက်ကျင်တယ်ပြီးတော့ဒီအမျိုးသားချင်းချင်းမျိုးမီးချင်းချင်းအဲယူတဲ့ဟာတွေကြတော့သူတွေဆက်ကျင်တယ်ပေါ့နော်ကျွန်တော်တို့အနေနဲ့ခရင်ဖြစ်တယ်ဗမာပြည်လည်းလာတယ်ခရစ်ယာန်လည်းဖြစ်တယ်ဆိုတော့အဲကိစ္စကိုကျွန်တော်ကဒီသူကဆက်ကျင်တဲ့အတွက်ကျွန်တော်ကသူ့ကိုသဘောကျတယ်နော်ပြီးတော့ဘာတစ်ခုပြန်ကြည့်မယ်ဆိုလို့ရှိရင်ဒီအမေရိကန်နိုင်ငံဆိုတာဆက်ပြီးတော့တီထောင်ကတဲ့ကပေါ့နော်ဒီသူ့ရဲ့ law တွေ regulation တွေအတိ bible ပေါ်မှာပဲသူကအခြေခံပြီးတော့သူကတည်ဆောက်ခဲ့တာဖြစ်တယ်အဲ့တော့ကျွန်တော်တို့ကလည်းအဲ bible နဲ့ဆက်ကျင်ပြီးတော့ဖြစ်တဲ့ဒီအဖြစ်ပြက်တွေကိုကျွန်တော်တို့ကလက်ခံလို့မရဘူးပေါ့နော်ဆိုတော့ဒီနိုင်ငံမှာဖြစ်မဲ့သမထတယောက်ကပေါ့နော်ဒီ Christian ရဲ့ဒီဥပဒေနော်ဒီကိုလှုပ်ဆောင်မယ်လို့သူကပြပြသားသားပြောတဲ့ဒီ president ဆိုတာဒီ Donald Trump ယောက်ပဲရှိလေကြဒီတခြားဒီ
เมื่อสวยเลยดีธรรมดาเลยสรุปเช่นอันนี้พี่อาจจะรู้บารายเจ้าเนี่ยสิ่งมันเปลี่ยวโลกอย่างบุปผาพี่เลยสรุปว่าเมียไม่ยามาสู้ไม่สู้ไอ้ลูกเราจะรู้ที่ไหนไปเลยแต่แม่ที่ลูกจะรอดีตอนนั้นทรานจะรอตัวเปียกจะตายไปตัวเปียกไม่ตายได้เลยลงมาอย่างเงี้ยเออลูกไม่บอกเนาะแต่ลุงเอ๋ธรรมดาแต่มาเลยเว้ยรู้วิวิปปอนะดีดีที่ทัพเชื่อช้าคุณกู ปีหลังสุดอุบลีเนี่ยที่พี่ไปทาร์กิซาวเพชรพีโรปีเนอร์ไล่ปอนะดิเกซาวสมเพียโพสุปีโรตัดยาโยนจุกาเล่คุณพี่ทาร์มิวริชิเลยส่วนตรีดาเพชรช้าคุณสุเรเนียมาอุมาตรีดาแต่แต่ไล่ปอเลยอุมาตรีนช็อปปะดัมมัมฮอลลูเชียนคนนั้นไปเชฟเซฟปอนะเอรีลูเชิงกาลาตะคู่ยาวเดอเชิงมาสุเรนอเปชช้าคุณ
ပေးချခွင့်ဟိုဖြတ်ချခွင့်ဟိုမပေးလို့ရလားဓမ္မမဟုတ်လို့ရှင်ရင်ဥမာဟိုကာလအပိုင်းချမရှိဘဲနဲ့ဒါတရေသာဖြတ်ချခွင့်ကိုလုံးဝဟိုပိတ်ပင်လို့ရပါလားတရေသာဖြတ်ချခွင့်မှာခုကျွန်တော်ဒီဘိုင်ဒန်ဆိုတာလက်ထက်မှာကျွန်တော်တို့ဘာတွေ့ရလဲဆိုတော့ဒီတချို့တရေသာဖြတ်ချတာနော်ရှစ်လခုနှစ်လရှစ်လတိကိုသူတို့ကဖြတ်ချတယ်ပြီးတော့သူတို့အဲ့ဒါတွေကိုဘန်ဝင်နဲ့သုံးတယ်ပေါ့န ာရှိတယ်ဆိုတော့အဲ့ဒီခုနလရှစ်လဆိုတဲ့ဟာမှာလူတယောက်ဖြစ်ပေါ်တာတော်တော်လေးကိုနှိမ့်ဆက်နေပြီဗျအဲ့ဒါကျွန်တော်တို့မြင်တာကတော့လုံးဝမသိတော့ဘူးပေါ့နော်ဒါပေမဲ့လေကိုစေရဖြစ်ချတဲ့နေရာမှာအကယ်၍ဒီလူတယောက်ရဲ့ကျန်းမာရေးရာဖြစ်စေပေါ့နော်ဒီအာမိသားစုရဲ့ပြန်လာခုခုရကြောက်ဖြစ်စေပေါ့နော်အာကျွန်တော်တို့ဒီဖြစ်ချမဲ့နေရာမှာကောင်းကောင်းစီစစ်တင်တယ်လို့တော့ကျွန်တော်တို့မြင်တာပေါ့နော်ဒါပေမဲ့လည်းပဲအခုဖြစ်နေတဲ့ကိစ္စမှာကိုဖြစ်ချက်ချင်းဖြစ်ချလို့ရတယ်ဆိုတော့ဒီအနေထားမျိုးရှိတယ်ပေါ့အခုက
ဒိဋ္ဌာဖြစ်ချပွဲအပြင်ပေါ့နော်တခြားကောဟိုဘလူမူဝါဒတွေကြောင်းဒေါ်နယ်ထရမ်ကိုရွေးတာပါလေ
နိုင်ငံတစ်ခုကိုကျွန်တော်ပြန်ပြီးတော့ထူထောင်မယ်ဆိုလို့ရှိရင်ဒီကျွန်တော်တို့နိုင်ငံတစ်ခုရဲ့ဒီအခွန်ပေါ့နော်အခွန်ရှိမယ်နော်ဒီအိယာရှိမှာပေါ့နော်ပြီးတော့ဘာလို့ပြောဒီကျမ်းမာရေးစောင့်ရှောက်မှုပေါ့နော်ပြီးတော့ဒီအဲလူဝင်မှုကြီးကြပ်ရေးပြီးတော့အဲ့ဒါရှိမှာပေါ့နော်အကျံဖြစ်ရပြီးတော့ကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်ဆိုတော့အခုဆောင်တဲ့နေရာမှာကြတော့ဒီကျွန်တော်တို့ကထရန့်ကဘာပြောထားလဲဆိုတော့ social security income ပေါ့နော်ပြီးတော့ဒီဝန်ဆောင်မှုပေးတဲ့ဒီ community တွေပေါ့နော် tip တွေပါလေရတာမျိုးတွေရှိတယ်ဗျအဲ့ tip တွေကတော့ကျွန်တော်တို့လည်းခွန်ဆောင်အခွန်ပေးစရာမလိုဘူးပေါ့နော်ဆိုတော့ဒီနိုင်ငံမှာကျွန်တော်ကြည့်မယ်ဆိုရင်လူက၄တန်းလောက်ကဒီအဲ့လိုအဝန်ဆောင်မှုပေးတဲ့နေရာမှာလှုပ်လို့တဲ့ tip ပြရတဲ့လူတွေရှိတယ်အရင်တော့ဆိုသူတို့ပေးနေရတာပေါ့နော်ဒီဟာတွေဟာကိုယ်ဆိုအဲ့အရေးကိုသူတို့ပေးစရာမလိုဘူးကြောက်ပြီးတော့ဒီပေးနေရမှာဖြစ်ပေါ်လှုပ်လို့တဲ့လူတွေ test ပေးနေရတဲ့လူတွေကိုရှော့ချမယ်ဆိုတဲ့ဟာမျိုးတွေပေါ့နော်အဲပြီးတော့ဒီခုကျွန်တော်တို့ကတွေ့နေရတာအများဆုံးတော့ကုန်စည်နှုန်းတက်တာပဲဗျာကုန်စည်နှုန်းက
ဆိုတော့ဒီနေရာမှာအခွန်ကိစ္စကိုကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဒေါ်နယ်ထရမ်ကခုနလိုပေါ့နော်ဒါအခွန်တွေကိုအားလုံးကိုအခွန်တွေရှော့ချပေးမယ်ဆိုတော့အဲ့ဒီထဲမှာအမေရိကမှာဟိုစီးပွားရေးလုပ်ငန်းရှင်ကြီးတွေအများကြီးရှိတယ်လေဆိုတော့ဟိုအဲ့ဒီအထက်မှာဒီလုပ်ငန်းရှင်ကြီးတွေပါပါလား
အားလုံးပါမယ်လို့တော့ကျွန်တော်ထင်တာပဲဘာဆိုတော့သူပြောတယ်ဒီအလုပ်လုပ်တဲ့ခွန်ဆောင်နေရတဲ့လူတွေအားလုံးရဲ့အခွန်ကိုရှော့မယ
်ဆိုတော့ဒီမိုကရက်ကတော့အထူးသဖြင့်ဒီလုပ်ငန်းရှင်ကြီးတွေဘီလီယံနာတွေကိုသူတို့ကဟိုအခွန်တိုးကောက်မယ်ဟိုသူတို့ကပူချမ်းလာတဲ့အတွက်ဒီလူတွေကိုဟိုအခွန်တိုးကောက်မယ်ဆိုတော့ဒီကရတဲ့ဝင်ငွေကတခြားနေရာတွေမှာဟိုပူသုံးမယ်ဆိုတာမျိုးဒါဒီမိုကရက် idea ပေါ့ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့နေသူဘယ်လိုမြင်ပါလဲ
အဲ့ဒါလည်းကောက်ပါလေဒီကျွန်တော်တို့ဒီဒီမိုကရက်နဲ့ဒီကျွန်တော်ပြောတဲ့ tip ကိစ္စနဲ့ပတ်သက်ပြီးတော့လည်းပဲဒီမိုကရက်ကလည်းသူတို့ကအဲ့ဒါကိုရှော့ကောက်မယ်လို့သူပြောတာပါပဲနော်အေးဟိနေပါအဲ့ဒါကတော့ဒေါ်နယ်ထရမ်ကကော်ပီလုပ်တယ်ဆိုပြီးတော့တရားပြောတာမျိုးတွေရှိတာပေါ့နော်ဒါပေမဲ့လည်းပဲအဲ့ဒီ tax policy မှာကြတော့ဒီမိုကရက်ကလည်းပဲမဆိုးဘူးလို့ပဲကျွန်တော်တော့မြင်တယ်လေဒါပေမဲ့ကျွန်တော်ကတခြားတခြားအနေနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ အဲနိုင်ရှင်ကကြတော့ကျွန်တော်ထရန့်ပဲရွေးချယ်တာပေါ့နော်အဲဆိုတော့ပြီးတော့ရှေးရွှဲလို့ပဲပြောရမလားတော့ကျွန်တော်လည်းမသိဘူးပေါ့နော်ဒီအမျိုးသမီးနဲ့အမျိုးသားမှာပေါ့နော်ကျွန်တော်ကတော့အမျိုးသားကိုပဲကျွန်တော်ပို့ကြိုက်တယ်ဘာဆိုတော့ကျွန်တော်ကြည့်လိုက်တယ်ဒီနိုင်ငံတကာမှာအခုဒီ president မြို့မီ president တွေဖြစ်နေတာတွေရှိတာပေါ့နော်ဒါပေမဲ့လည်းပဲ problem နဲ့တော်တော်များတယ်ဗျဆိုတော့ကျွန်တော်မြင်ကတော့ကျွန်တော်မျိုးသားကိုပဲကျွန်တော်ရွေးချယ်ချင်တဲ့အဲ့ဒါကြောင့်ဒီ Trump ပဲကျွန်တော်ရွေးတာဖြစ်တယ်
American သမ္မတလောင်း Donald Trump ကို ထောက်ခံမဲ့ပေးသူကြောင်းကိုအောင်ပြပြခဲ့တာပါ အခုတော့ သိပ္ပံ နည်းပညာကဏ္ဍပါ Nobel ယူပ ပေတာ Nobel ဆု နဲ့ Neural Networks အယုံကြော စနစ် အပိုင်း 1 ကိုပြောထားပါတယ် 2024 ခုနှစ် ယူပ ပေတာ Nobel ဆု ပေးတာဟာ Neural Network လို့ခေါ်တဲ့ သက်ရှိတွေ တွေးတောခံစားလှုပ်ရှားတာမှာ အရေးပါတဲ့ အုံနှောင်းနဲ့ အယုံကြောက ဆဲတွေ အလုပ်လုပ်တဲ့ အတိုင်း စက်ကိုခိုင်းနိုင်အောင် စဉ်းစားကြံစားနိုင်ခဲ့တာကြောင်းလို့ AI သုတေသနပညာရှင် Dr. ရဲကျော်သူက ပြောပါတယ် ဒေါက်ခင်မြို့သက်မေးမြန်းပြောပြပေးပါအောင်ခင်ဗျာ
2024 ခုနှစ်အတွက်ယူပပေတာမှာ Nobel ဆု ရတော့တဲ့ဥစ္စာဒီဆက်နဲ့လေ့လာတာပေါ့နော် machine learning ဆိုတဲ့ဆက်နဲ့လေ့လာတာနဲ့ အဲ့ဒါကသူအုံနောက်ထဲကဒီ neuron တွေနဲ့ဆိုင်တဲ့ဒီ neural network ဆိုတာနဲ့ဒီယူပပေတာဆိုင်ရာ Nobel ဆုကိုရတော့တယ်လို့သိပါရစေဆိုတော့အရင်ဆုံးသိကျင်တာ neural network ဆိုတာဘာလဲ neuron ဆိုတာဘာလဲ အဲ neuron တွေရဲ့ network ကိုရှင်းပြပေးပါစေ
ကဲပါကျွန်တော်တို့အုံနောက်ပေါ့လေအဲ့တော့အုံနောက်ဆိုတာလူအုံနောက်တွေမကပဲနဲ့ကျွတ်ဘာညာအုံနောက်တွေအများစုပေါ့လေအဲ့ဒီမှာကျွန်တော်တို့က neuron cell ဆိုတာရှိတယ်ဗျတကယ်ကတော့အုံနောက်မာတွေမကဘူးတကယ်ကတော့ကျွန်တော်တို့အုံနောက်ကနေပြီးတော့ပို့တဲ့ signal ကိုခြေခံပြီးတော့ပေါ်လာတဲ့ကျွန်တော်တို့မရှင်းနိုင်တဲ့မက်သတ်တခုပါ။အဲ့တော့နည်းနည်းလေးကျွန်တော်အဲ့ဒီ neuron ကိစ္စကိုပြောရမယ်ဆိုလို့ရှိရင်စမ်းနေတဲ့အများကြီးရှိပါတယ်။အဲ့ဒီက design ပေါ့လေ design ကတော့ကျွန်တော်တို့က logical calculus of the ideas immanent in nervous activity ဆိုတဲ့ paper ရှိပါတယ်။အဲ့ဒီ paper ကတော့ကျွန်တော်တို့အုံနောက်နဲ့ပတ်သက်တဲ့ပထမဆုံးသင်္ချာ theory လို့ပြောလို့ရပါတယ်။သူကတော့အဲ့ဒီ biological neuron ရဲ့အလုပ်လုပ်ပုံကိုကျွန်တော်logic logic gate ဆိုတာကတော့ကျွန်တော်တို့ binary network လေးပေါ့လေအဲ့တော့ input က 1 ရှိမယ် 0 ရှိမယ်အဲအဲ့နှမျိုးပဲရှိတာပေါ့လေအဲ့နှမျိωမှာ 1 1 ဆိုရင်ဘယ်လိုထွက်မလဲ 1 0 ဆိုရင်ဘယ်လိုထွက်မလဲဆိုတော့ကျွန်တော်တို့ဒီ classic field electronic engineer ဘာညာမှာလည်းသင်ရတဲ့ကျွန်တော်တို့ and node နန်လို့အဲ့လိုအဲ့လို gate မျိုးပေါ့နော်အဲ့လို gate 3 ခုလောက်ကိုသူကစောက်ပြီးတော့အဲတွားခဲ့ပါတယ်အဲ့တကယ်တကယ်ကကျွန်တော်အဲ့ဒါကဒီအုံနောက်ထဲမှာရှိတဲ့ neuron ကဘယ်လိုလုပ်တာလဲဆိုရင်သူက ဒီ neuron တွေကခုနှစ်ခုအားလုံးချိတ်ဆက်နေပြီးတော့အများကြီးပဲတိုင်းနေချီရှိတယ်စိတ်ဆက်နေပြီးတော့အဲခုချီရတဲ့ခုကိုသူကဒီအချက်ပို့တယ်ပေါ့လေကျွန်တော်တို့ chemical သို့မဟုတ်ကျွန်တော်တို့အဲ electrical signal ပို့တယ်ပေါ့အဲအဆုံဆုံးတဲ့အဲနတ်ဖေးကနေပို့တယ်အဲ့ဒါကိုကျွန်တော်တို့ကအဲလက်ခံလာကျွန်တော် dendrite ဆိုတဲ့အပန်းလက်ခံတယ်အဲအဲ့လိုလို့လို့တော့အဲ့ဒီလို့တော့အခြေခံပြီးတော့ခုနကကျွန်တော်ပြောတဲ့ paper ကကြတော့ငါတို့ဒီ biological neural network ကိုအခြေခံပြီးတော့ logic gate ဆောက်လို့ရတယ်ဆိုတော့ဟိုစက်ထွက်တာပါအဲ့တော့ neural network
ကအစအဲ့ရဆိုကျွန်တော်ပြောလို့ရပါတယ်အဲ့ဒီဟာကိုအခြေခံပြီးတော့စက်ကိုခိုင်းတဲ့သဘောလားဆရာဟုတ်ပါတယ်အဲ့တော့
machine learning AI model ပေါ့လေတူတူလေးပဲခုနကကျွန်တော်ပြောခဲ့တဲ့ paper ကကြတော့ကျွန်တော်တို့ကအတူကောက်ကျင်နေကျွန်တော်က MP neuron လို့ခေါ်ပါတယ် McCullough နဲ့ PIS neuron ပေါ့လေသူတို့ရဲ့ model ကတော့တကယ်တော့ learning လုပ်တဲ့ model မဟုတ်ပါဘူး သူတို့ကခုနပြောလို့ biological operation ကိုပဲသူတို့က logic နဲ့အဲ့ဒါနဲ့ကိုစားပြုပြီးတော့သူတို့လုပ်ပြတာပါနိုဘယ်ဆုရတဲ့ကိစ္စကကြတော့ machine learning AI model ဆိုတဲ့အခုခေတ်ပေါ့ neural network ကိုပြောတာပါဒီ
Nobel ဆုရသွားတဲ့ဥစ္စာပေါ့နော်ဟောဘာကြောင့်သူတို့ Nobel ဆုပေးလိုက်တာပါလဲဆရာအဲ့တော့
Nobel ဆုရတဲ့ဒီနှစ်ပေါ့ 2024 physics နဲ့ဆိုင်တဲ့ Nobel ဆုကပုဂ္ဂိုလ်နှစ်ယောက်ပေါ့လေဆရာကြီးနှစ်ယောက်ကိုပေးပါတယ်တယောက်ကကြတော့ကျွန်တော်တို့ John Joseph Hoffee ဆိုတဲ့ဆရာပါသူကတော့သူရတာတော့ Hoffee Network ဆိုတဲ့ proposal အတွက်ရတယ်လို့ကျွန်တော်နားလည်ပါတယ် တော့အဲ့ဒီ hot fee network ဆိုတဲ့ဟာကပြောရလို့ရှိရင်ကျွန်တော်တို့ machine learning model ဆောက်တဲ့အခါမှာ memory ဆိုတဲ့အပိုင်းလိုတယ်ဗျာအဲ့တော့သူကအဲ့ memory ဆိုတဲ့အပိုင်းကိုအဲ့ network မှာထည့်တာပေါ့အဲ့တော့အလွယ်ရှင်းပြလို့ရှိရင်ကျွန်တော်တို့လူတွေမှာinformation အပြည့်စုံမဟုတ်ပေမဲ့ကျွန်တော်တို့ကတည်ထားတဲ့ knowledge ပေါ့လေတည်ထားတဲ့ pattern ပေါ်မူတည်ပြီးတော့ကျွန်တော်ဖြည့်ပြီးတော့တွေးတာလို့ဖြည့်ပြီးတော့စဉ်းစားတာလို့ automatic လုပ်နိုင်တယ်ပေါ့အဲ့ဒီအပိုင်းရှိတယ်ဥပမာပြောရလို့ရှိရင်ကျွန်တော်တို့က app blank e လို့ပေးလိုက်လို့ရှိရင်ကျွန်တော်တို့ကလူတယောက်ကိုဒါကတော့ app le apple ပဲဆိုပြီးတော့ဖြည့်တွေးသွားတာမျိုးပေါ့နော်စလုံးအပြည့်စုံမရေးပြနိုင်တော့ပါနောက်တစ်ခုဥပမာထပ်ပေးရလို့ရှိရင်ဥပမာကားတွေကတန်းစီပြီးတော့ပိတ်နေကြတယ်ဆိုလို့ရှိရင်ဟိုနေတဲ့တိနေကြတယ်ဆိုရင်ကျွန်တော်တို့ကအားသေးကြရတာ traffic jam ပဲဆိုပြီးတော့ကျွန်တော်အဲ့လိုမျိုးကျွန်တော်တို့သိထားတဲ့ knowledge ကိုအခြေခံပြီးတော့ကျွန်တော်တွေးတာပေါ့အဲ့လိုမျိုးကျွန်တော်တို့ကတကယ်တော့ associative memory လို့ခေါ်ရတယ်ဗျအဲ့တော့အဲ့ဒီအပိုင်းကိုအဲ့ဒီ concept ကိုသူကသူ့ရဲ့ Hoffi network ထဲမှာအသုံးပြီးတော့သူကသူ့ proposal 1982ခုနှစ်ဗျ82ခုနှစ်မှာသူ proposal တင်ခဲ့တယ်အဲ့တော့ကျွန်တော်နားလေတာအဲ့ဒီအတွက်ဆုရတာပေါ့နော်ဘာတွေလုပ်လို့ရလဲဆိုရင်အဲ့ဒီ network ကနေပြီးတော့ကျွန်တော်တို့အဲ့ဒီတော့ဆိုလို့ရှိရင်ကျွန်တော်တို့ဆိုပါဆိုဓာတ်ပုံတွေဘာတွေကဝါနေတယ်ဆိုလို့ရှိရင်လည်းအဲ့ဒါကို network ကနေပြီး train router network ကနေပြီးတော့သူ့ကိုဖြည့်ပြီးတော့အဲ့ဝါနေတဲ့အပိုင်းကိုတော့ပြန်ဖြည့်ပြီးတော့ပုံပြန်ပေါ်လာအောင်လုပ်တဲ့အပိုင်းတွေပဲလုပ်လို့ရတယ်ပေါ့နော်အဲ့ဒါတပိုင်းပေါ့နော်အဲ့လိုမျိုးပေါ့အဲ့လုပ်လို့ရတယ
်နောက်တစ်ယောက်ကဟိုကထင်တယ်နော်ဆရာနောက်တစ်ယောက်ကကနေဒါကဘာမောက်ခတ်ထင်တယ
်ဟုတ်ပါတယ်ကျွန်တော် professor Hindenburg သူကကြတော့ Boltzmann machine network neural network ပါတယ် now back propagation ဆိုတဲ့အပိုင်းပါတယ် now deep learning ဆိုတဲ့အပိုင်းပါတယ်အဲ့သုံးခုပိုင်းနဲ့ဆိုင်နဲ့မျိုးပဲစုလို့ကျွန်တော်နားလည်တယ်ပေါ့လေအဲ့တော့တကယ်တော့ဒီဆရာဟင်တန်ကကျွန်တော်တို့ခုခေတ်ပေါ် AI neural network ရဲ့ဖခင်လို့တော့ပြောလို့ရတယ်ပေါ့အထူးသဖြင့်တော့ကျွန်တော်တို့က deep learning ပေါ့ deep learning ရဲ့ဖခင်ကြီးပါသူကအဲ့တော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ neural network တွေကတကယ်တော့ dog shop လို့လာကြတယ်အဲသို့တော်လည်းပဲကျွန်တော်တို့သူ့ရဲ့ contribution လုပ်တဲ့အပိုင်းက၃ပိုင်းလို့ကျွန်တော်ကြံမြင်နားလည်တယ်အဲခုနကကျွန်တော်ပြောတဲ့ Boltzmann machine neural network ပေါ့နော်အဲ့တော့ Boltzmann machine neural network ဆိုတာတကယ်တော့ကျွန်တော်ယူပဗေဒပညာရှင်Louis Boltzmann ကိုကိုစားပြုတာပါ။အဲသူကကျွန်တော် physics လောကမှာဆိုလို့ရှိရင်ကျွန်တော်တို့အဲ့ဒီ1800ပတ်ဝန်းကျင်ရပါတော့1840လောက်ပိုင်းပေါ့လေအဲ့ပတ်ဝန်းကျင်ကဆိုရှင် physics မှာကျွန်တော်တို့ကအရွေးတွေဒီလိုတော့အချုပ်ကိစ္စတွေကိုကျွန်တော် pattern နဲ့တတ်မှတ်ထားတဲ့အတိုင်းသွားတယ်လို့ဆိုယူဆတာပေါ့။အဲ့ဟာကို तू က random ဆိုတဲ့ concept နဲ့ तू လာတာပေါ့နော်။ပြောပါရင်ကျွန်တော် gas saver တွေမှာလည်းအပူပေးရလို့ရှိရင်ထဲမှာရှိတဲ့ element တွေက randomly ကျွန်တော်တို့ကနော်တုံခါပြီးတော့လှုပ်ရှားတယ်ဆိုတဲ့ဟာမျိုးအဲ့ concept ကိုသူကသူ့ရဲ့ဒီ Boltzmann machine မှာ apply လုပ်တာပေါ့နော်အဲ့တော့အဲ့ဒါကိုကျွန်တော် Boltzmann machine neural network လို့ခေါ်ပါတယ်နောက်တစ်ပိုင်းကကျတော့ကျွန်တော် learning လုပ်တဲ့အခါမှာတကယ်တကယ်ကကျတော့ကျွန်တော်က layer တွေအများကြီးတိုးပြီးတော့ hidden layer တွေပေါ့နော်အများကြီးတိုးပြီးလှုပ်သွားတဲ့အခါမှာပို့ပြီးတော့ network က complex ဖြစ်လာတယ်ပို့ပြီးတော့လည်းခက်ခဲတဲ့နော်ကိစ္စတွေကို learn လုပ်နိုင်မယ်ဆိုတဲ့ idea စပါတယ်အဲ့ရနေပြီးတော့မှ deep learning ဆိုတာက boom ဖြစ်လာတာဟုတ်ဆိုတော့သူတို့နှစ်ယောက်ဒီ contribution နဲ့ဒီ physics nobel prize ကဆိုင်တယ်လို့ကျွန်တော်နားလဲပါတယ်ဗ
ျဒေါက်တာရဲကျော်သူပါ2024အတွက်ယူပဗေဒ nobel ဆုရခဲ့တဲ့ neural network ကိုဘယ်နေရာမှာသုံးနေလဲဆိုတာဆက်ပြီးတင်ပြပေးပါမယ်နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
Neural networks အာယုံကျော်စနစ်အပိုင်းတစ်ကိုဒေါက်ခင်မြတ်သက်မင်းမြန်ပြပြခဲ့တာပါအခုတော့ VO ရဲ့တောက်ကြညာစီစဉ်တဲ့ဆုံးမသက်ခင်သတင်းချင်းချုပ်မမြသစေအောင်ပြပြပေးပါဦးခင်ဗျာ
လက်နိုနေကိုအစ္စရေးအလေးချောင်းကဆက်ပြီးတိုက်ခိုက်နေတဲ့အချိန်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာဒီကနေ့လန်ဒန်မြို့မှာလက်နိုဝန်ကြီးချုပ်နဲ့တွေ့ဆုံပါတယ်။ Hezbollah ဖွဲ့ကိုပစ်မှတ်ထားပြီးတော့လက်နိုမှာအစ္စရေးဘုံကျဲတိုက်ခိုက်တာတွေကိုချက်ချင်းရပ်ဆိုင်ဖို့ပြောမသွားပေမဲ့ပဋိပက္ခတွေကိုတန်တမန်ရေးရအမြန်ဆုံးညှိနှိုင်းအပြေရှာဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကတောင်းဆိုသွားပါတယ်ရှင်။မြန်မာနိုင်ငံပြည်ထနာအတွက်အာဆီယံအဖွဲ့အားအထုတ်ဖြေရှာတဲ့အပေါ်မှာကြိုးဆိုတယ်လို့အမေရိကန်ပြည်ထောင်စုကပြောပါရယ်ဒေတာရင်းငင်းချန်ရေးတည်ငြိမ်ရေးနဲ့တာယာဝါပြောရေးကိုမြင့်တင်ဖို့ကြိုးစားနေတဲ့မလေးရှားကရှင်းနေ2025မှာအာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူမဲ့အပေါ်မှာထောက်ခံတဲ့အကြောင်းအမေရိကန်နဲ့မလေးရှားနှစ်နိုင်ငံအဆင့်မြင့်အရာရှိတွေရဲ့6ချိန်မြောက်ဆွေးနွေးပွဲပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်အနာရှင်အောင်ဦးတန်းရွှေရဲ့တမက်ဟောင်းလေးဖြစ်ပရဟိတလူမှုရေးလုပ်ငန်းတွေလုပ်နေတဲ့စစ်ဘုံမူဟောင်းတူဖြစ်သူဒေါက်တာနေဆိုးမောင်ကိုနိုင်ငံတော်တည်ငြိမ်ရေးနဲ့အစိုးရရန်ရည်ပြောင်းအောင်လူမှုကွန်ရက်ဆာမျက်နှာကလှုံ့ဆော်ရဲဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထိန်သိမ်းလိုက်တယ်လို့စစ်ကောင်စီကတရားဝင်ထုတ်ပြန်ကြေညာပါတယ်ရှင်
ကျေးဇူးပါမမရသဇင်အောင်ရေအခုလိုသတင်းအချင်းချင်းအပီမှာတော့ VO ရဲ့တောက်ကြညာအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကကိုရရန်နိုင်ပါဆက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bus နဲ့ Joe Gay တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိဆက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from